Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January လ22ရက်နေ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မျိုးတပ်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါ။ယူကရိန်းကနေတောင်းဆိုနေတဲ့တိုက်ခိုက်ရေးတန်ချက်ကကားတွေကိုဒီချိန်မှာပေးမှာမဟုတ်သေးဘူးလို့ NATO ကပြောပါတယ်။Iran Islamic Tolerance Center IRGC ကိုအကြမ်းဖက်အဖွဲ့ဖြစ်တဲ့တတ်မှတ်ဖို့ EU ကနေတောင်းဆိုလိုက်ပါတယ်။အာဆီယံမြန်မာရေးတခုတည်းကိုပဲဆောင်ရွက်ဖို့မဟုတ်ပါဘူးလို့အာဆီယံဆိုင်ရာအင်ဒိုနီးရှားတာဝန်ရှိသူကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါကိုဇော်မိုးကျော်ရေး
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါခင်ဗျာ။
အဲ့ဝင်ကြည့်ရတာပြုတ်ပြရသူစောက်ခွာပြီးတော့မကြောက်ဘူး။လက်နဲ့ကြည့်ရဟိုဘက်ရောက်တဲ့ကိုကြားရတော့ပါ
ရေမြို့နယ်တဲမှာအာဏာသိမ်းစစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့တဲ့ဆိုတဲ့သတင်းပေးပို့ချက်ထဲမှာမကြမီပဲအပြည့်စုံကနာတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာငွေကြေးစီးဆင်းမှုတွေကိုစောင့်ကြည့်ထိန်းချုပ်နေပေမဲ့ဘလို့ငွေတွေလှည့်ပြောင်းလည်ပတ်နေကြပါသလဲ။ကိုဗစ်တင်းကျပ်မှုတွေဖြေလျှော့ခဲ့တဲ့တရုတ်ပြည်မှာနှစ်ကူးကာလခီးသွားတဲ့မြစ်တက်နေပါတယ်။စတဲ့မြန်မာနဲ့ကမ္ဘာကသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဥစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်။ဂျာမနီနိုင်ငံဟာလီယိုပတ်အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကိုဒီချိန်မှာယူကရိန်းကိုပေးမှာမဟုတ်သေးဘူးလို့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့ကြည့်တဲ့ပူးကျွဲဦးစီးဌာနချုပ်များဥက္ကဋ္ဌဘိုချုပ်ကြီးမတ်မန်လီတို့ကတောက်ကြံနေကပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံမှာရှိတဲ့ American Ramsing လေတပ်အခြေစိုက်စခန်းမှာပြုလုပ်တဲ့ Ukraine အပေါ်အထောက်ပံ့ပေးရေးနိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောတာပါ။တန်ကားတွေအကူအညီပေးရေးအတွက်သဘောထားကွဲလွဲနေတာနဲ့ပတ်သက်ပြီး Ukraine နေနဲ့ဘဝင်မချမှုတွေဖြစ်နေပေမဲ့နိုင်ငံတကာအကူအညီပေးရေးညီလာခံကိုတော့ပြုလုပ်ပါတယ်။အဲ့ဒီညီလာခံမှာ Ukraine သမ္မတ Volodymyr Zelensky ကတိုက်ခိုက်ရေးတန့်ကားတွေအကူအညီပေးဖို့အတွက်ဓာတ်ရိုက်မြစ်တာရပ်ကန်ခဲ့ပါတယ်။ American ကာကွယ်ရေးဝန်ကြီး Austin နဲ့ဗိုလ်ချုပ်ကြီး Milley တို့ကတော့ Bradley Cheney တပ်သုံးတိုက်ခိုက်ရေးယင်59ဆင့်အပါဝင် Striker စစ်တီတင်တန်ချက်ကာကအစီ90အကူအညီပေးဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။အခု American စီးအကူအညီဒေါ်လာတန်ပေါင်း 2,500 နဲ့ဆိုရင် Russia ကျူးကျော်စစ်ဆင်ကြတဲ့ကတစ်နှစ်နီးပါးအကြာအတွင်း Ukraine American ကပေးတဲ့စီးအကူအညီတွေဟာစုစုပေါင်းဟာဒေါ်လာတန်ပေါင်း 28 ဘီလီယံနီးပါးရှိနေပါပြီ။ American ကာကွယ်ဝန်ကြီး Austin က American လုပ် Abrams အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေကို Ukraine ကိုမပေးတာနဲ့ Germany ဆိုကLeopard အမျိုးအစားတိုက်ခိုက်ရေးတန့်ကားတွေ Ukraine ကိုမပို့ပေးတာနဲ့ဆက်ဆက်မှုတွေရှိတယ်ဆိုတာကိုတော့ညှင်းဆိုပါတယ
်။ Russia ကပါကစ္စတန်ကိုရေနံနဲ့အခြားလောင်စာဆီတွေတင်ပို့ဖို့ပနမသဘောတူညီချက်ရရှိထားပြီလို့ပါကစ္စတန်ကိုရောက်ရှိနေတဲ့ရုရှားစွမ်းအင်ဝင်ကြီးနီကိုလေးရှော့ခ်နော့ဖ်ကတောက်ကြနေကအစ္စလာမာဘတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ငွေပေးချေရမှာလဲရုရှားအပေါ်ပိတ်ဆို့ရေးယူထားတဲ့နိုင်ငံတွေကငွေကြေးမဟုတ်ဘဲမိတ်ဆွေများကတုံးတဲ့မိတ်ဆွေနိုင်ငံများကတုံးဆွဲငွေ currency of friendly countries နဲ့ပေးချေသွားဖို့နှစ်ဖက်သဘောတူခဲ့တယ်လို့လဲနှစ်နိုင်ငံနှစ်ပတ်လည်ကုံသွဲမှုဆိုင်ရာဆွေးနွေးပွဲမှာအတွေ့ရောက်ရှိနေတဲ့ရုရှားစွမ်းအင်ဝင်ကြီးကပြောဆိုခဲ့တာပါဒီကိစ္စအတွက်သေယူပို့ဆောင်ရေးတင်ပို့မဲ့ပမာဏငွေပေးချေရေးစနစ်တွေအပါအဝင်သဘောတူညီချက်မူကြမ်းကိုရေးဆွဲသွားမှာဖြစ်ပြီးမတ်လတဲ့လောက်မှာအပြီးတတ်ဖို့တတ်မှတ်ထားပါတယ်လို့လဲရုရှားစွမ်းအင်ဝင်ကြီးကပြောဆိုပါတယ်ပါကစ္စတန်ဟာယင်နန်နဲ့လောင်စာဆီအများစုကိုပြပွားကတင်သွင်းနေရတာဖြစ်ပြီးလောလောဆယ်ပါကစ္စတန်နိုင်ငံမှာနိုင်ငံခြားအရံငွေဒေါ်လာ 4.6 ဘီလီယံသာရှိတဲ့အတွေ့ရင်နာနဲ့လောင်စာအပါဝင်တင်သွင်းကုန်တွေအတွက်ပေးချေဖို့နောက်၃ဘတ်စာလောက်ပဲလုံလောက်နိုင်ပါတယ်။ရင်နာနဲ့လောင်စာဝယ်ယူမှုအတွက်နှစ်နိုင်ငံစီးပွားရေးအရာအကျိုးဖြစ်သွင်းစေမယ့်နည်းလမ်းနဲ့လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းနှစ်နိုင်ငံပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ပါကစ္စတန်ကရုရှားထံကနေဈေးသက်သက်သာသာနဲ့ဓာတ်ငွေ့အရေးဖြစ်တဲ့ LNG ဝယ်ယူလိုပေမဲ့လည်းရေရှည်ဝယ်ယူမှုအတွက်သာရောင်းချပေးနိုင်မယ်လို့ရုရှားဘက်ကပြောဆိုထားပါတယ်ခင်ဗျာ
။ဥရောပသမဂ္ဂ EU အနေနဲ့ အီရန်နိုင်ငံကအစ္စလာမစ်တော်လိုင်းအဆောင်တပ်ဖွဲ့ IRGC ကိုပိတ်ဆို့နှံကပ်မှုတွေထပ်ပြီးတော့ချမှတ်ဖို့မျှော်လင့်နေတယ်လို့ဥရောပကောင်စီအရာရှိတွေကတောက်ကြနေမှာပြောပါတယ်ဥရောပပါလီမန်က EU ဥရောပသမဂ္ဂကသတ်မှတ်ထားတဲ့အကြမ်းဖက်အုပ်စုစီးရင်နယ်မှာဒီအီရန်အစ္စလာမစ်တော်လိုင်းအဆောင်တပ်ဖွဲ့ကိုလည်းထည့်သွင်းဖို့တိုက်တွန်းခဲ့ပြီးတဲ့နောက်တနေ့မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကအားလုံးလိုက်နာမှုမရှိတဲ့ဆုံးဖြတ်ချက်တစ်ခုကိုဥရောပပါလီမန်အနေနဲ့အများစုတခဲနဲ့မဲပေးဆုံးဖြတ်ပြီးတော့အီရန် GRGC အဖွဲ့နဲ့လက်အောက်ခံအဖွဲ့တွေကိုအကြမ်းဖက်အုပ်စုဆင်းနဲ့မှာထည့်သွင်းလိုက်ပါတယ်။ဒါအပြင်ဥရောပပါလီမန် EU ကိုလည်းပိတ်ဆို့ဒဏ်ခတ်တဲ့ဆင်းနဲ့မှာအီရန်ကလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေပြန်လူခွင့်ချုပ်ဖောက်မှုမှာပါဝင်တဲ့သူတို့ရဲ့မိသားစုဝင်တို့ကိုပါတိုးချဲ့ထည့်သွင်းပေးဖို့အတွက်တိုက်တွန်းတောင်းဆိုထားတာပါ။အီရန်အစိုးရကသူတို့ကိုငြင်းငြမ်းစွာဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖိနှိပ်ဖြိုခွင်းနေတာနဲ့မကြာခဏတည်ထောင်ပေးကွပ်နေနေတာတွေကိုဥရောပနိုင်ငံတွေကတုံ့ပြန်အရေးယူကြတာလည်းဖြစ်ပါတယ်။လက်ရှိဥရောပကောင်စီရဲ့အလှည့်ကျသဘာဝတိဖြစ်တဲ့ဂျာမနီနိုင်ငံကနိုင်ငံရေးဌာနပြောခွင့်ရှိသူကသူတို့အနေနဲ့နောက်ထပ်အီရန် IRGC တပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးအရေးယူပိတ်ဆို့မှုတွေလုပ်ဖို့အတည်ပြုနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့အီရန်သမ္မတကဒါရီဟာနိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗရင်ဂျင်တွေနဲ့ဆန့်ကျင်ပြီးတော့ဂျဲလို့မကြတဲ့ဗရင်းနေကပြောပါတယ်ဒါပြင်အီရန်ပါလီမန်ထိပ်တန်းဖွဲ့ဝင်တူကလည်းဒီဥရောပပါလီမန်လှုပ်ဆောင်ချက်ကိုအလားတူတုံ့ပြန်သွားမယ်လို့တောက်ကြနေကပြောပါတယ
်အမေရိကန်ပြည်ထောင်စုမှာတောက်ကြနေကကိုဝင်ဖြတ်ချခွင့်ကိုဆန့်ကျင်တဲ့အင်အားစုတွေကအသက်ရှင်သန်ခွင့်အတွက်နှစ်ပတ်လည်ချီတက်ပွဲအဖြစ်ဝါရှင်တန်မြို့တော်မှာရှိတဲ့အမျိုးသားရင်မြန်မာရာပေါင်းများစွာသောအနေနဲ့အရေးအကဆန္ဒပြသူတွေလာရောက်စုယုံခဲ့ပါတယ်ကိုဝင်ဖြတ်ချခွင့်ကိုခွင့်ပြုခဲ့တဲ့ Roe နဲ့ Wade ဥပဒေခေါ်ဖွဲ့စည်းပုံစည်းမျဉ်းဥပဒေကိုပြီးခဲ့တဲ့နှစ်ကတရားရုံးချုပ်ကပယ်ဖျက်ပြီးနောက်ပထမအဆုံးချိန်အဖြစ်နှစ်ပတ်လည်ချီတက်ပွဲကိုပြုလုပ်တာဖြစ်ပါတယ်။ဒီပယ်ဖျက်ခံခဲ့ရတဲ့ Roe versus Wade ဥပဒေဟာ1983ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီနေ့ဟာနှစ်50မြောက်ပြည့်တဲ့နှစ်ဖြစ်ပါတယ်။ကိုဝင်ဖြတ်ချခွင့်ဆန့်ကျင်လှုပ်ရှားမှုခေါင်းဆောင်တစ်ခုဖြစ်တဲ့ Jenny Mansney ကတော့ဒီနေ့ဟာကိုဝင်ဖြတ်ချခွင့်ဥပဒေရလွန်ခဲ့တဲ့နှစ်ပေါင်း50အတွင်းတန်းနဲ့ချီတဲ့အသက်ဆုံးရှုံးခဲ့ရသူတွေကိုအမှတ်ရစေဖို့နဲ့ကိုဝင်ဖြတ်ချတာကိုစန့်ကျင်တဲ့လှုပ်ရှားမှုအောင်မြင်လာခဲ့တဲ့အထိမ်းအမှတ်လည်းဖြစ်တဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဝင်ဖြတ်ချခွင့်ကိုလိုလားသူတွေနဲ့စန့်ကျင်သူတွေအကြားနှစ်ရှည်လာမြအငင်းပွားတာခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒုတိယသမ္မတကာမလာဟဲရစ်ကလာမယ့်တနင်္ဂနွေနေ့မှာကိုဝင်ဖြတ်ချခွင့်ဥပဒေရိုးနဲ့ဝိတ်နှစ်ပတ်လည်းနှစ်50ပြည့်နှစ်အဖြစ်ဖလော်ရီယာပြည်နယ်မှာစကားပြောချဖို့ရှိပါတယ်ဒုတိယသမ္မတအနေနဲ့အမျိုးသမီးတွေရဲ့မျိုးဆက်ပြန်ပွားမှုကျန်းမာရေးဆိုင်ရာအခြေခံအခွင့်အရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြမှာဖြစ်တယ်လို့လည်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောကြားခဲ့ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာဆီယံဖွဲ့စည်းအနေနဲ့အကြောင်းကိစ္စတစ်ခုတည်းကိုသာမူတည်ပြီးအဓိကထားဆင်းရဲတဲ့အဖြစ်ဖွဲ့စည်းမဟုတ်တဲ့အတွက်မြန်မာနိုင်ငံရေးကိစ္စတစ်ခုတည်းကိုပဲဇောင်းပေးလှုပ်ဆောင်မှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကနိုင်ငံရေးမငြိမ်သက်မှုတွေဟာအမတန်ရှုပ်ထွေးနေနေတယ်ဆိုတာကိုဝန်ခံရမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဌာနရဲ့အာဆီယံဆရာညွှန်ကြားမှုချုပ်စစ်ထာတိုဆူရီယိုဒီပူထရူကကြေညာပရင်းနေမှာပဲပြောကြားခဲ့ပါတယ်။အထွေနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာစင်ခေါမှုတွေအများအပြားကိုပို့ပြီးတော့တုံ့ပြန်ဆောင်ရွက်နိုင်တဲ့အဖွဲ့ကြီးဖြစ်လာဖို့အတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့တော့အာဆီယံအဖွဲ့ကြီးအနေနဲ့ရက်ဆိုင်မနေသင့်ပါဘူးလို့လည်းသူကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအဖွဲ့ကြီးအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ကြဖို့လည်းအာဆီယံနေနဲ့ဆက်ပြီးအားပေးသွားမှာဖြစ်ပြီးတော့တပြိုင်နက်တည်းမှာပဲလူသားချင်းစာနာမှုဆိုင်အကူအညီတွေကိုလည်းပေးသွားမယ်လို့အင်ဒိုနီးရှားအစိုးရရဲ့အာဆီယံဆိုင်ရာညွှန်ကြားမှုချုပ်ကပြောပါတယ်။မြန်မာနိုင်ငံကအရေးဟာရှုပ်ထွေးလွန်းတဲ့အတွက်သူတို့အချင်းချင်းကြားမှာပဲဖြည့်ရှင်းတင်ပါတယ်လို့လည်းသူကအကြံပေးပါတယ
်အိန္ဒိယကနေသီရိလင်္ကာအတွက်ချင်းငွေအာမခံထက်ထပ်မံတိုးမြင့်ပေးလိုက်တဲ့အတွက်သီရိလင်္ကာနိုင်ငံရဲ့အကြအတဲကိုဖြည့်ရှင်းဖို့အတွက်လိုအပ်နေတဲ့ချင်းငွေဒေါ်လာ 2.6 ဘီလီယံကို IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကနေချေယူနိုင်ဖို့နှိစပ်သွားပါတယ်။ IMF ချင်းငွေကိစ္စအတွက်ကူညီဆောင်ရွက်သွားမယ်လို့သီရိလင်္ကာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးစူပရာမန်ယန်ဂျက်ရှိကာကတောက်ကြနေတော့ကပြောကြားခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးဟာသီရိလင်္ကာသမ္မတရနီဝီကရမစင်အပါအဝင်အစိုးရအဖွဲ့ဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အိန္ဒိယအနေနဲ့အခြားနိုင်ငံတွေကိုစောင့်ဆိုင်းမနေတော့ဘဲမှန်ကန်တယ်လို့ယူဆတဲ့အတွက်လှုံ့ဆော်လိုက်တာဖြစ်ကြောင်းတိတိလင်္ကာရှေ့ဆက်ဆောင်ရွက်နိုင်ဖို့အတွက် IMF ကိုငွေကြေးဆိုင်ရာအာမခံချက်တိုးမြှင့်ပေးလိုက်တာဖြစ်တယ်လို့လည်းဝန်ကြီးစူပရာမန်ယန်ကပြောဆိုခဲ့ပါတယ်။အိန္ဒိယဟာတိတိလင်္ကာစီးပွားရေးအကြံအထက်စတင်ကတည်းကငွေကြေးဆိုင်ရာအာမခံချက်ကို4ဘီလီယံဒေါ်လာအထိတိုးမြှင့်ပေးခဲ့ပါတယ်။ IMF ကနေငွေချေးရဖို့အတွက်အိန္ဒိယလိုပဲတရုတ်ရဲ့အာမခံချက်လည်းလိုအပ်ပါတယ်။တိတိလင်္ကာရဲ့ဒုတိယဘဏ္ဍာရေးဝန်ကြီးကတော့တရုတ်နဲ့ဆွေးနွေးချက်တွေအရကတော့မကြမီရဲ့အနေငယ်တွင်မှာတရုတ်ကလည်းငွေကြေးဆိုင်ရာအာမခံချက်တိုးမြှင့်ပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တိတိလင်္ကာဘာချင်းငွေတွေပြည်ပြီးငွေကြေးဆိုင်ရာအကြအတဲ့ကြောင့်ပြီးခဲ့တဲ့နှစ်ထဲမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ခဲ့ရပြီးပြည်ပကျွေး9ဘီလီယံဒေါ်လာပြန်ဆပ်ဖို့ကိုလည်းဆိုင်းငံ့ခဲ့ရပါတယ
်။ mRNA နည်းနဲ့ထုတ်ထားတဲ့ COVID-19 ရောဂါပိုးကာကွယ်ဆေးရအသက်ရွယ်ကြီးသူတွေအတွက်လေတင်လုံးဖြတ်မယ်အန်ဒီယာရှိတယ်ဆိုတော့အထောက်ထားဘာမှမရှိပါဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ
် But at this point in time the best evidence is that there is no true association
အခုချိန်ထိတော့အသက်ကြီးသူတွေ Pfizer အားဖြင့်ကာဝယ်ဆေးထိုးပေးတာနဲ့လေဖြတ်ဝေဒနာခံစားမှုကအဆက်ဆက်ရှိတယ်ထောက်ထားနေတယ်ဘာတစ်ခုမှမရှိပါဘူးသူကလည်းနဲ့သူထိုးရတဲ့ COVID ကာဝယ်ဆေးတွေမကပါဘူး။တခြားကာဝယ်ဆေးအားလုံးအတွက်ပါဆေးရရဲ့စိတ်ချမှုအတိုင်းအတာကိုအမျက်မပြတ်စောင့်ကြည့်စစ်ဆေးရတဲ့စနစ်တိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်လို့ WHO အဖွဲ့ကာဝယ်ဆေးထိုးနှံမှုဆိုင်ရာအကြီးအကဲ Kate O'Brien ကပြောပါတယ်။ဘေကင်းလုံခြုံရေးဆိုင်ရာအချက်လက်စောင့်ကြည့်တဲ့အဖွဲ့က COVID ကူးစက်မှုနဲ့ဆက်နွယ်တဲ့တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ဒီချက်ကိုပြောဆိုလာတာကြတာကြောင့်ဆိုရင်မှုတွေထွက်ပေါ်လာတာဖြစ်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေမှာရှိတဲ့စောင့်ကြည့်မှုတွေမှာတော့ဒီ COVID အားဖြင့်ကာကွယ်ဆေးဟာလေးဖြတ်တန်းနဲ့ဆက်ဆက်နေတယ်ဆိုတဲ့အထောက်အထားခိုင်ခိုင်မာမာမတွေ့ရဘူးလို့ပြောပါတယ
်။ဂျပန်နိုင်ငံမှာလာမယ့်3လအတွင်း COVID-19 ကိုတာမန်ရာသီတုတ်ကွေးယောဂါတွေနဲ့တန်းတူယောဂါအဆင့်အတန်း5ကိုရှော့ချသွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတောက်ကြနေတော့ကပြောဆိုလိုက်ပါတယ်။လောလောဆယ်ဂျပန်နိုင်ငံမှာ COVID ကူးစက်ယောဂါတွေ COVIDကူးစက်ယောဂါကိုအခြားကူးစက်ယောဂါတွေဖြစ်တဲ့ TB အဆုတ်ယောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဖြစ်တဲ့ SARS SARS တို့နဲ့ဒန်းတူအဆင့်2ကိုသတ်မှတ်ထားပါတယ်။ယောဂါအဆင့်တိုင်းရှော့ချနိုင်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုညွှန်ကြားထားကြောင်းနဲ့ COVID တင်းကျတဲ့စီးမြင်တွေကိုလည်းပြန်လည်သုံးသပ်ဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ကီရှိဒါကဝန်ကြီးများအစည်းအဝေးအပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ယောဂါသတ်မှတ်မှုအဆင့်တိုင်းတွေရှော့ချခဲ့ရင်တင်းကျမှုစီးမြင်တွေကိုပါရှော့ချပြီးနှကောင်းစည်းမျက်နှာဖုံးမတော်မဝတ်မနေရသမတ်တယ်လေရုပ်သိမ်းနိုင်သလိုဂျပန်နိုင်ငံကိုလာရောက်မဲ့နိုင်ငံသားဧည့်သည်တွေအနေနဲ့လဲ PCR နည်းနဲ့ COVID စစ်ဆေးတာတိကျခွဲနေထိုင်စီတာစတဲ့စီကံတင်ကျမှုတွေကိုပယ်ဖျက်နိုင်ပါတယ်လောလောဆယ်အချိန်မှာတော့ဂျပန်နိုင်ငံမှာ COVID ကူးစက်မှုတွေပြန်လည်မြင့်တက်နေပြီးတချို့နေရာတွေမှာကူးစက်ခံရသူ2,000+တနေ့ကို2,000+မြင့်တက်နေပြီးသေဆုံးသူတချို့လည်းရှိပါတယ်
တဲ့ရင်တွေကိုတော်ခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ် CEO ရဲ့စနေနေ့မနေ့ဖက်အတန်လွတ်စင်စီတွေကိုကြည့်ရှုနားဆွာလာဆင်နေရတာဖြစ်ပါတယ်ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါမယ်မိုးပြင်းနဲ့ရေးမျိုးကရွာသစ်ချေရွာအနီးဝန်းကျင်မှာစစ်ကောင်စီတပ်သားတချို့ကိုရေးပျောက်ကြားတပ်ဖွဲ့တွေကတောက်ကြနေမနေ့ပိုင်းမှာပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တော်လိုင်းအင်အားစုဘက်ကသတင်းထုတ်ပြန်ထားပါတယ်ပစ်ခတ်တိုက်ခိုက်မှုတွေရှိတဲ့ရေးမျိုးနယ်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါခင်ဗျာ
မွန်ပြည်နယ်ရေးမြို့လမိုင်းမြို့နယ်ကွယ်မောက်ကနင်ကျေးရွာအုပ်စုရွာသစ်ကျေးရွာအနီးဝန်းကျင်မှာစစ်ကောင်စီတပ်သားတချို့ကိုရေးပျောက်ကြားတပ်ဖွဲ့ YGF ကဇန်နဝါရီ20တောက်ကြနေ့မနေ့ပိုင်းမှာပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ YGF ကသတင်းထုတ်ပြန်ထားပါတယ်။ကျောင်းပုတ်ဝီပြန်လာတဲ့စစ်ကောင်စီတပ်သား6ဦးစီးနင်းလာတဲ့စိုက်ကယ်3စင်းကိုတိုက်ခိုက်ခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာစစ်ကောင်စီဘက်က5ဦးသေဆုံးပြီး2ဦးအပြင်းအထန်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီတပ်သားတွေရဲ့တနက်3လက်ကိုလည်းတင်းစီခဲ့တယ်လို့ဆိုပါတယ်။ရွာသစ်ကြီးရွာအနီးမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးပြစ်ခတ်ခံရပြီးနောက်မနက်7နာရီခွဲဝန်းကျင်မှာကနင်ကမော့ရွာဘက်ကိုလက်နက်ကြီးကျရောက်ပြီးအမျိုးသမီးတို့ကြီးစားထိမှန်ခဲ့တယ်လို့မျက်မြင်တွေ့သူတို့ကပြောပါတယ်
။အခုတော့ဒီနေ့မှာပါ
လက်ကားဟိုသူတို့ပြကန်အဲ့ဝိုင်းကြီးအပြည့်ပြရသူတို့ခွာခွာဆောက်ခွာပြီးတော့မကြောက်ဘူးလက်နဲ့ကြည့်ရဟိုဘက်ရွာတွေကိုကြားရပါတော့ဘူးလဲဟိုလမိုင်းဆေးကိုပို့တာပ
ါမွန်ပြည်နယ်ရေးမြို့နယ်ထဲမှာရဲစခန်းတိုက်ခိုက်ခံရတာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ရှင်းလင်းခံရတာနဲ့စစ်ကောင်စီနဲ့ပတ်သက်သူတွေတပ်ဖြတ်ခံရတာတွေမကြာခဏဆိုသလိုဖြစ်နေတာပါပြီးခဲ့တဲ့ဇန်နဝါရီ17ရက်နေ့ကလည်းသူရဲမှုတူမိုင်းဆွဲတိုက်ခိုက်ခံရပြီးတည်ဆုံးခဲ့ပါတယ်မြို့နယ်တဲကကျေးရွာတချို့မှာနေမြေအခြေအနေမတည်ငြိမ်လို့နေရဆွန့်ခွာသူတွေလည်းရှိလာနေတယ်လို့ရဲမျိုးဒေသခံတို့ကပြောပါတယ
်မြို့ပေါ်မှာတော့ပုံမှန်ပဲရွာတွေဘက်မှာပဲနည်းနည်းရွာဆိုတာဒီဘက်ကိုရေးချောင်းပြဘက်ပေါ့ဒီကနေ့စိုးရိမ်နေတော့အပွဲဖြစ်မှာတော့ဆိုးရိမ်ကြတယ်လားတခါကနေရတော့ဒီမျိုးပေါ့လေဒီဘက်ကနှစ်ဖက်ခုနဖြစ်လို့ရှိရင်တော့တိုက်ပွဲဖြစ်မှာဆိုးရိမ်ကြတာပေါ့ဆိုးရိမ်တော့တချို့ခြံတွေမှာတက်နေကြတယ်ကျိုးသူမျိုးကိုပြောင်းလာကြတဲ့လူတွေရှိတယ်ပေါ့။အရေးမှာတော့ပုံမှန်နေသားလေးဆိုပဲအစ်စ်ဆွေးရတော့တိုက်မရှိဘူး
။ဆရာနာသိမိနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တော်လိုင်းရင်အားစုတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်တာတွေကနေမြေဒေသအတော်များများမှာဖြစ်ပွားနေတာပါ။မွန်ပြည်နယ်မှာလည်းလက်နက်ကင်ပဋိပက္ခတွေမကြာခဏဆိုသလိုဖြစ်နေပါတယ်။အခုရေးမျိုးဖြစ်စင်တဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြောတာမျိုးမရှိသေးပါဘူးခင်ဗျာ။
ဒါကတော့ရေးမျိုးနယ်တဲကပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့နောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါအောင်မယ်ငွေကြေးဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်ဖြစ်ပါတယ်မြန်မာပြည်တွင်ငွေကြေးစီးဆင်းမှုအလုံးကိုထိန်းချုပ်ဆောင်ကြည့်ဖို့စစ်ကောင်စီဘက်ကကြိုးပမ်းနေပေမဲ့မြန်မာအများစုကအခုလိုထိန်းချုပ်ထားတဲ့ငွေလဲစနစ်တွေထက်ဟွန်ဒီငွေလဲစနစ်ကိုပဲတွင်းတွင်းကျယ်ကျယ်ပြန်ပြီးအသုံးပြုလာကြပါတယ်မြန်မာအာဏာပိုင်တွေမြန်မာတန်ယုံတွေကတော့တရားဝင်ငွေလဲစနစ်ကိုသုံးဖို့အားပေးနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြမှာပ
ါငွေကြေးစီးဆင်းမှုအလုံးကိုထိန်းချုပ်စောင့်ကြည့်နေတဲ့မြန်မာစစ်တပ်ရဲ့ငွေလဲစနစ်တွေကနေကင်းလွတ်အောင်ဟွန်ဒီငွေလဲစနစ်ကိုမြန်မာနိုင်ငံမှာတွင်တွင်ကျယ်ကျယ်ပြန်ပြီးတော့အသုံးပြုလာကြတယ်လို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောပါတယ်ဘဏ်စနစ်တွေနဲ့ချိတ်ဆက်ထားတဲ့အွန်လိုင်းငွေလွှဲတွေအပါအဝင်ပြပငွေလဲစနစ်တွေအားလုံးကိုကန့်သတ်မှုတွေစီးမြင့်တွေတိုးမြှင့်ပြီးတဲ့နောက်ပိုင်းပြည်တွင်းကလူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေအတွက်လည်းလောရကံရပို့ပြီးခက်ခဲလာပါတယ်2021ခုနှစ်အာဏာသိမ်းခံရပြီးတဲ့နောက်ပိုင်းမှာတော့အာဏာသိမ်းစစ်ကောင်စီရောပြိုင်ဘက်အဖွဲ့အစည်းတွေကပါဝင်ငွေရရှိရေးကိုလုံးပန်းလာကြတယ်လို့ ICG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြိုင်ဘက်အချင်းချင်းကြားမှာလည်းငွေကြေးစီးဆင်းတဲ့လမ်းကြောင်းတွေကိုအပြန်အလှန်ပိတ်ဆို့နိုင်ဖို့နှစ်ဖက်လုံးကကြိုးပမ်းနေကြတာပါပြည်ပကိုအကြောင်းမျိုးမျိုးနဲ့တရားမဝင်လမ်းကြောင်းကနေရောက်လာသူတွေဟာတရားဝင်ငွေလွှဲစနစ်ထက်ဟွန်ဒီငွေလွှဲစနစ်ကိုပဲသုံးနေကြတာပါမြန်မာတန်ယုံဘက်ကတော့တရားဝင်ငွေလွှဲစနစ်ကိုအသုံးပြုဖို့အလုသမားတွေကိုအကြံပြုထားတာရှိတဲ့အကြောင်းမလေးရှားရခိုင်အလုသမားတမကရဲ့တာဝန်ခံက VOA ကိုပြောပါဗျာဒီ
တန်ယုံဘက်ကပြောလိုက်ရှိတယ်ဒီငွေလွှဲတဲ့ဟာတွေကတိတ်တူငါတို့ထောက်ပံ့လာတော့အဲ့ဒါတွေမလုပ်ဖို့လို့ပြည်သူတွေခိပြတာပေါ့ဗျာဒီမှာတရုံပကားကြီးအားလာတော့ရစီကျတူတွေပေါ်တဲ့သူတွေစားတော့ဆိုင်နေလူတွေကတော့ဖတ်လို့တစ်ဖက်ညာတော့မတွေ့ကြဘူးပေါ်လာသိတာ
ဟွန်ဒီငွေလဲစနစ်ဟာလွန်ခဲ့တဲ့အနှစ်20ကျော်ကတည်းကပြည်ပရောက်မြန်မာတွေအသုံးများတဲ့နီးလဲဖြစ်ပါတယ်အခုနောက်ပိုင်းမှာဒီစနစ်ကပြန်ပြီးတွင်ကျဲလာတာပါအဓိကတော့မြန်ဆန်ပြီးလုံခြုံစိတ်ချရတဲ့အတွက်ဒီနီးလန်းကိုပဲသုံးနေကြတာလို့မလေးရှားရခိုင်အလုသမားတမကရဲ့တာဝန်ခံကပြောပါတယ်
ဒီနံပါတ်၈ကတန်ကိုကောင်းလို့ဒီလိုမှာတချို့တွေကဘာထောက်ထားလို့မရှိဘူး။ရွယ်ရေးစီရင်ချက်လည်းမကင်တာကိုကောင်းဆုံးလို့မရှိဘူး။ဒီဘက်ကိုတန်းကျင်ဆက်စီကြောင်းတန်းကျင်မှာတော့ဒုက္ခလာမျိုးဆိုအဆက်ကြီးကြီးထွက်လာကြတယ်ဒီကများတာကိုဘာလို့လဲဆိုတာလေအစီအစဉ်ရတယ်မရှိဘူး။အများကြီးရောက်တာဟောတော့ဒီလိုဖြစ်နေရှိ။အများဆန်နေတဲ့ချုံတွေဖြစ်တယ
်။မြမအလုံသမားရေးရာဌာနရဲ့ပြောဆိုချက်အရဆိုရင်ပြီးခဲ့တဲ့2022ခုနှစ်မေလ10ရက်နေ့နောက်ပိုင်းကစပြီးထိုင်းနိုင်ငံတခုတည်းကိုအလုသမားစာချုပ်နဲ့ထွက်ခွာသွားတဲ့အလုသမားအရေအတွက်က9000ဝန်းကျင်လောက်ရှိပါတယ်။တရားမဝင်ထွက်ခွာသွားတဲ့သူတွေကိုထည့်သွက်မယ်ဆိုရင်တော့တသိန်းခွဲလောက်ရှိနိုင်ကြောင်းခန့်မှန်းနေပါတယ်။စစ်ကောင်စီကတော့ပြည်ပရောက်မြန်မာအလုသမားတွေကိုတရားဝင်ချိတ်ဆက်ထားတဲ့နိုင်ငံခြားဗန်တွေကနေငွေလွှဲဖို့ဖိအားပေးနေပါတယ်
။အဲဒီမှာရှိတဲ့ကျွန်တော်ရဲ့ဘက်မှာရှိတဲ့ထိုင်းပြည်နဲ့ဂျာလက်ကြီးတော်များဒီလိုငွေလွှဲတက်လောက်တာပေါ့နော်။လူပါမိသားစုရောဗျာမိသားစုကိုလည်းတက်တိုင်းတိုင်းပေါ့အဲ့ဒါကိုသူတို့ဒီဒီလိုလောက်ရှိတယ်သူတို့ကအချင်းချင်းတရားပြောပြီးတော့ဒီရဲ့အဲ့ဒီဒီမြန်မာပြည်မှာရှိတဲ့အဲ့ဒီမှာပြန်ပြီးတော့တစ်ထောက်လာပေါ့ဗျာဒါတော့တိုင်းသားပြည်သားမှာလုံးလုံးကြီးပေါ့နော်အ တော်များတော့အလိုဝန်တွေတားတယ်
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတဦးပြောပြသွားတာပါ2020ခုနှစ်နှစ်လယ်ပိုင်းလောက်ကစပြီးထိုင်းမလေးရှားကိုရီးယားနဲ့ဂျပန်နိုင်ငံကိုထွက်ခွာသွားတဲ့မြန်မာနိုင်ငံသားအများအပြားရှိနေပါတယ်။သူတို့တွေအားလုံးရဲ့ငွေလွှဲစနစ်ကိုထိန်းချုပ်နိုင်ဖို့မြန်မာစစ်တပ်ဘက်ကလည်းကြိုးပမ်းနေပါတယ်။နိုင်ငံကူးလက်မှတ်တွေထုတ်ပေးနေတာကိုလည်းစစ်ကောင်စီကကန့်သတ်မှုတွေပိုလုံလာနေပါတယ်ခင်ဗျာ
။ဒါကတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာငွေကြေးစီးဆင်းမှုငွေကြေးလွှဲပြောင်းမှုတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုငင်းညာပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတွေကိုတင်ပြပေးပါအောင်မယ်ပထမအဦးဆုံးအနေနဲ့ကတော့ Washington DC မှာပြုလုပ်ခဲ့တဲ့ American Africa ထိပ်သီးအစည်းအဝေးကနေထူးခြားတဲ့တိုးတက်မှုတွေထွက်ပေါ်ခဲ့တယ်လို့ကွန်ဂိုသမ္မတ Dennis Sassou Nguesso ကပြောခဲ့ပါတယ်။ဒါအပြင်နိုင်ငံတကာအနေနဲ့လီဗျားနိုင်ငံရဲ့နိုင်ငံရေးပြဿနာကိုဝိုင်းဝန်းဖြေရှင်းကြဖို့ Africa သမ္မတနဲ့လီဗျားဆိုင်ရာအဆင့်မြင့်ကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့သမ္မတ Dennis Sassou Nguesso က VOA သတင်းတောက်မရီမာဒေလီယိုကနဲ့တည်တံ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အဒီတည်တံ့တွေ့ဆုံမေးမြန်းခန်းကိုတော့ကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်။ဒီဇင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့ American Africa ဒုတိယကြိမ်ထိပ်သီးအစည်းအဝေးကိုကွန်ဂိုသမ္မတဂျန်နစ်ဆဆူအင်ဂါဆိုလဲတက်ရောက်ခဲ့ပါတယ်။ဒီကြိမ်မှာတော့ကုလသမဂ္ဂမှအာဖရိကတိုက်ကပုံမူကိုစားပြုပါဝင်ရေးကိစ္စအပါအဝင်အာဖရိကနဲ့ပတ်သက်ပြီးလှုပ်ဆောင်ရမယ့်ရည်မှန်းချက်တွေပုံမထင်ရှားလာတယ်လို့သမရဒန်နစ်ဆဆူအင်ဂါဆူက VOA နဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ
်။ Je donne quelques exemples.
ဥပမာအနေနဲ့ပြောရရင်အာဖရိကသမဂ္ဂဟာ G20 ကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့ထဲမှာတရားပေါက်ပေါင်းလာမှာဖြစ်ပါတယ်လို့သမရဘိုင်ဒန်ကပြောခဲ့ပါတယ်။ဒါဟာဆင်းနဲ့နဲ့ဂျိုတင်အသီးပေးချက်ဖြစ်ပြီးတော့ကျွန်တော်တို့အထူးကျေးဇူးတင်ပါတယ်။ဒါပြင်အာဖရိကသမဂ္ဂကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်ဖြစ်လာအောင်နာမည်နှစ်အနေငယ်တွင်အမေရိကန်ကပါဝင်ကူညီဆောင်ရွက်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ
်။ G20 ဟာကမ္ဘာစစ်မှုနဲ့စီးပွားရေးအင်အားကြီးနိုင်ငံ20ဖြစ်ပြီးလောလောဆယ်မှာအာဖရိကတိုက်ကတောင်အာဖရိကနိုင်ငံတစ်နိုင်ငံပဲပါဝင်ပါတယ်။နောက်လာမယ့်3နှစ်အတွင်းအာဖရိကတိုက်နိုင်ငံတွေကိုကူညီဖို့အမေရိကန်အစိုးရအနေနဲ့American dollar 55 billion အသုံးပြုသွားမယ်လို့လဲသမ္မတဂျိုးဘိုက်ဒန်ကပြောဆိုခဲ့ပါတယ
် With this summit and with the African Union's agenda
ခုကျင်းပနေတဲ့ထိပ်သီးအစည်းအဝေးအရာရော Africa သမ္မတရဲ့2063အစည်းအဝေးအရာရောကျွန်တော်တို့အနေနဲ့ Africa ကိုအသေးချာအာရုံစိုက်ထားပါတယ
်ကွန်ဂိုသမ္မတကလည်းဒါဟာအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ပြောဆိုပါတယ
် Je pense qu'il s'agit là d'avancer
အဟားအရေးကြီးတဲ့ဒုတက်မှုတည်းရဖြစ်ပါတယ်အထူးသဖြင့်တော့အာဖရိကနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်ရမယ့်အစီအစဉ်တွေကိုအဓိကဆွေးနွေးကြတဲ့အခါမှာဖြစ်ပါတယ်အာဖရိကရဲ့အဓိကအခြေခံအစအဦးတွေဖြစ်တဲ့စိုက်ပျိုးရေးကဏ္ဍပညာရေးကျန်းမာရေးစွမ်းအင်နဲ့ digital ကဏ္ဍတွေအပြင်တခြားအခြေခံအစအဦးတွေနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်ဖို့အာဖရိကသမဂ္ဂဥက္ကဋ္ဌမက်ကီဆော့ပါဝယ်အာဖရိကခေါင်းဆောင်တွေကအလေးထားကြပါတယ်
ကောင်းမွန်တဲ့အစိုးရတွေပေါ်ထွန်းရေးနဲ့ဒီမိုကရေစီရှင်သန်အားကောင်းရေးအတွက်အမေရိကန်ဒေါ်လာ165တန်းအသုံးပြုသွားမယ်လို့အမေရိကန်အင်ဗျူရောကပြောဆိုထားပါတယ်။အာဖရိကခေါင်းဆောင်တွေကိုဖိတ်ကြားတာနဲ့ပတ်သက်ပြီးအချို့ကလည်းဝေဖန်ပါတယ်။အချို့အာဖရိကခေါင်းဆောင်တွေဟာအာဏာကိုအကြာကြီးချုပ်ကန်ရယူထားသူတွေဖြစ်တယ်လို့ဝေဖန်ပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့ဖိတ်ကြားခံရသူတွေဟာအာဖရိကသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုရုံးနဲ့အတူယက်တီချက်ကောင်းတဲ့ခေါင်းဆောင်တွေဖြစ်တယ်လို့ပြောဆိုပါတယ်။သမ္မတဒန်နစ်ဆဆူအင်ဂါဆူကအခုလိုပြောဆိုပါတယ်
။ La démocratie et la bonne gouvernance
ဒီမိုကရေစီထွန်းကားရေးနဲ့ကောင်းမွန်တဲ့အစိုးရတရားဘောပေါရေးဟာတစ်ဆင့်ချင်းအချိန်ယူလှုပ်ဆောင်သွားရတာမျိုးဖြစ်ပါတယ်။ဒီကနေ့ဥရောပတိုက်ကနိုင်ငံတချို့မှာတော့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။အမေရိကန်လိုနိုင်ငံမှာတော့ဇန်နဝါရီ6ရက်နေ့လွှတ်တော်အစည်းအဝေးမှာဖြစ်ပျက်ခဲ့တာမျိုးတွေကိုကျွန်တော်တို့တန်တော်တွေ့မြင်ကြရပါတယ်အာဖရိကမှာလည်းတိုးတက်မှုတွေအများကြီးရှိပါတယ်အခုကလည်းအာဖရိကမှာခေါင်းဆောင်တချို့ကအာဏာကိုအကြကြီးထိန်းချုပ်ထားတယ်ဆိုတာကလည်းပြည်သူတွေကဆန္ဒအရှိတဲ့အတွက်လားရွေးကောက်ပွဲဆိုတာကပြည်သူတွေရဲ့သဘောဆန္ဒကိုမေးမြန်းတာပဲဖြစ်ပါတယ်ပြည်သူလူထုကတည်ငြိမ်မှုအတွက်အဓိကထားရွေးချယ်မယ်ဆိုရင်ရော
လီဗျားမှာ2011ခုနှစ်အာဏာရှင်ဂဒါဖီကိုဖျောက်ချခဲ့တဲ့နေတိုးကြောတောက်နောက်ခံပေးထားတဲ့လှုပ်ရှားမှုပြီးနောက်ပိုင်းအေးစေးတည်ငြိမ်မှုအနှဲငယ်ပဲရှိပါတယ်ကွန်ဂိုသမရဒန်နစ်ဆဆူအင်ဂါဆူကိုတိုင်လဲအာနာကိုလက်လွတ်လိုက်ပြန်ယူလိုက်နဲ့နှစ်ပေါင်း30ကျော်လောက်ရှိပါပြီ။နောက်လာမယ့်ရွေးကောက်ပွဲမှာအရေးချက်ခံအောင်မလားလို့သူ့ကိုမေးရင် စီမံကိန်းတချို့လှုပ်ဆောင်မှုရှိတဲ့အတွေ့သူအရွေးချယ်ခံဖို့လိုအပ်သေးတယ်ဆိုပြီးအကြောင်းပြမှာဖြစ်ပါတယ်ဒါကတော့အာဖရိကနဲ့အမေရိကထိပ်သီးညီလာခံရဲ့နောက်ဆက်တဲ့အခြေအနေတွေကိုတင်ပြပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့တရုတ်ကကိုဗစ်နဲ့တရုတ်နှစ်တကူရဲ့အခြေအနေတွေကိုဆက်ပါအောင်မယ်တရုတ်အစိုးရကကာလကြာရှည်ကျင့်သုံးခဲ့တဲ့ကိုဗစ်လုံးဝကင်းစင်ရေးမဟာဗျူဟာကိုပြီးခဲ့တဲ့လကပြီးခဲ့တဲ့လအတွင်းကရုတ်တရက်ဖျက်သိမ်းပေးပြီးတဲ့နောက်တရုတ်နှစ်တကူကာလနီးလာတာနဲ့အတူတရုတ်ပြည်တွင်းခီးသွားလာမှုတဟုန်ထိုးများလာခဲ့ပါတယ်နိုင်ငံအနောက်တောင်ပိုင်းကဒလီမြို့မှာတော့အဖျော်ရောင်ကဆိုင်တွေလမ်းဘေးစားတောက်ဆိုင်တွေဈေးတန်းတွေမှာခီးသွားတွေနဲ့ပြည်နေပြီဖြစ်ပါတယ် AFP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ
တရုတ်နိုင်ငံတွင်ကိုဗစ်စီးကမ်းတွေလက်တလောဖြည့်လျှော့မှုနဲ့အတူပဲခီးသွွားမျိုးဒါလီကလမ်းဘေးဆိုင်တန်းတွေမှာပြည်တွင်ခီးသွွားတွေအေးအေးဆေးဆေးလဲပတ်နေကြပါပြီ။လွန်ခဲ့တဲ့၃နှစ်ကစိတ်ဖြည့်စီးမှုတွေကိုဖြည့်လျှော့နေကြတာပါ။ပြီးခဲ့တဲ့လအတွင်းတရုတ်အစိုးရကကိုဗစ်ကန့်သတ်ချက်တွေကိုရုတ်တရက်ဖြည့်လျှော့ပေးလိုက်ပြီးတဲ့နောက်နှစ်ကူးချိန်နီးလာတာနဲ့အတူပဲတရုတ်ပြည်တွင်ခီးသွွားတွေများလာတာကိုတွေ့လာရတာပါ။ပေကျင်းမြို့တော်ကနေအလေရောက်လာတဲ့ဟျူကတော့စိတ်ထဲမှာလွတ်လပ်ပေါ်ပါနေတယ်လို့ပြောပါတယ
်
စိတ်ထဲမှာလွတ်လပ်ပေါ်ပါနေပါတယ်သီမလားရှင်မလားဆိုတာကတော့ကိုယ့်အပေါ်မှာပဲမူတည်တဲ့သဘောပါကိုဗစ် -19 အတွက်ကြိုတင်ကာကွယ်မှုတချို့လှုပ်ထားရင်တော့အဆင်ပြေပါတယ်လို့ဟျူကပြောသွားတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်လလောက်တုန်းကတော့ခီးသွားမယ်ဆိုရင်စမ်းသပ်စစ်ဆေးမှုမျိုးစုံလုပ်ရရှုပ်ထွေးပြင်းထန်တဲ့တမ်းမြေကန့်သတ်ချက်တွေကလည်းမျိုးစုံရှိခဲ့တာပါပြန်လည်ဖွင့်လှစ်ပေးခဲ့တဲ့ပထမဆုံးသတင်းပတ်တွေအတွင်းမှာတော့လူသန်းနဲ့ချီကိုဗစ်ကူးစက်မှုကိုတွေ့ခဲ့ရပြီးဆေးရုံတွေနဲ့မီးသီကျူရုံတွေလည်းမနိုင်မနှင်းဖြစ်ခဲ့ပြီးတဲ့နောက်လက်တလုံးမှာတော့ကူးစက်မှုကျဆင်းလာတာကြောင့်အများအပြားအတွက်ခီးသွားဖို့အခွင့်အလမ်းရစေပါတယ်ချန်တူးကနေမိသားစုနဲ့အတူလာလေတဲ့ဇောင်းဖွာကတော့ကိုဗစ်ကနေလွတ်ကင်းလာပြီးတဲ့နောက်လေကောင်းလေတန်းရဖို့အတွက်တောင်ပေါ်ကိုလာလာလို့ပြောပါတယ်
။那个又放开了以后肯定就是说
永远像那个德里哥的卡拉乌巴的လေကောင်းလေတန်းရပြီးပတ်ဝန်းကျင်လဲစိတ်ငြိမ်တယ်လို့ခံစားရပါတယ်။ကောင်းကင်ကလည်းကြည်လင်နေပါတယ်။ဒါကြောင့်တမ်းမြစ်ကသက်ချက်တွေရုပ်သွင်းလိုက်ပြီးတဲ့နောက်ခွင်ကောင်းယူပြီးလာခဲ့တာပါ။ကျွန်တော်တို့သုံးနှစ်ကျော်ကြာပြိမိနေခဲ့တာပါ။
ဖျားအကြောင်းဆောင်တွေအပူပိုင်းဒေသမြေမျက်နှာတွင်ပြင်တွေကြောင့်ကြောကြတဲ့ယူနန်ပြည်နယ်စစ်ဆောင်ပနားမှာလည်းခီးသွွားတွေပြည့်နေတာကိုတွေ့ရပါတယ်တရုတ်နိုင်ငံတွင်ကမဲခေါင်မြေအထက်ပိုင်းဖြစ်တဲ့လန်ချန်းမြေတစ်လျှောက်မှာတော့တေးသချင်းတန်တွေစီစီညံညံဖြစ်နေပြီးလူထုတက်တဲ့ညစည်းတဲ့ကိုဝင်နိုင်ဖို့ခီးသွွားတွေတန်းစီနေကြပါတယ်ခီးသွွားတွေအတော်လာများတဲ့ဒေသကဟိုတယ်တွေမှာတော့အခန်းလုံးမရှိတော့ကြောင်းစားတွေချိတ်ထားကြသလိုပဲလူကြိုက်များတဲ့စားတောက်ဆိုင်တွေမှာလည်းစပွဲရဖို့အတွက်တနအီချိုကြစောင့်ကြရပါတယ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလကြားရက်ပေါင်း40ကာလအတွင်းခရီးစဉ်တန်းနဲ့ထောင်ကျော်လောက်ရှိမယ်လို့တည်ယူပို့ဆောင်ရေးအာဏာပိုင်တွေကခန့်မှန်းထားပြီးဒါဟာဆိုရင်ကပ်ဘေးရောဂါမဖြစ်ခင်အချိန်ကခရီးသွားအတိုင်းတာရဲ့80ရာခိုင်နှုန်းဖြစ်ပြီးပြီးခဲ့တဲ့နှစ်နဲ့ရှိရင်တော့နှစ်ဆနီးပါးတက်လာတာဖြစ်ပါတယ်
ဒါကတော့ကိုဗစ်တင်းကျပ်မှုတွေဖြေလျှော့ပေးခဲ့တဲ့တရုတ်ပြည်နဲ့တရုတ်နှစ်တကူကာလအခြေအနေတွေကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ဆက်လက်ပြီးတော့မကြာခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အသံရဲ့စနေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြအမျိုးသမီးအစီအစဉ်သုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ပြပါရစေ။အမေရိကန်သမိုင်းမှာပထမအဦးဆုံးနဲ့တူဦးတည်သောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့ဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီဟာအမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်ကိုလက်တွေ့ပြသခဲ့တဲ့စံနမူနာယူသိတဲ့သူတစ်ယောက်အဖြစ်အများကအသိမှတ်ပြုခံရသူဖြစ်ပါတယ်။
2020သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒုတိယသမ္မတကာမလာဟဲရစ်ရွေးကောက်မခံရခင်အချိန်အထိသူဟာအမေရိကန်သမိုင်းမှာအစိုးရတာဝန်အမြင့်ဆုံးထမ်းဆောင်ရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါတယ်တိုင်းပြည်အတွက်အရေးပါတဲ့ဥပဒေချမှတ်မှုတွေမှာအဓိကဦးဆောင်ပါဝင်ခဲ့တဲ့အောက်လွတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီအကြောင်းတစ်စီတစ်စောင်းကိုဒီတစ်ပတ်အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime. မိန်းကလူတော်မှာအောက်လွတ်တော်အမတ်တက်တန်း35နှစ်ကျော်လာပြီဖြစ်တဲ့နန်စီပလိုစီဟာအောက်လွတ်တော်ဥက္ကဋ္ဌအဖြစ်လွတ်တော်တက်တန်း၄ချိန်တာဝန်ယူခဲ့တယ်လို့အောက်လွတ်တော်ဒီမိုကရက်အမတ်ခေါင်းဆောင်အဖြစ်နဲ့လည်းနှစ်ပေါင်း20တာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်2009ခုနှစ်သမ္မတ George W. Bush လက်ထက်မှာပထမဆုံးအမျိုးသမီးအောက်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးသမ္မတဘရက်အိုဘားမားလက်ထက်2021ခုနှစ်အထိလွှတ်တော်တက်တန်းနှစ်ကြိမ်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကိုထမ်းခဲ့ပါတယ်။အဲဒီနောက်2019ခုနှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကနေဒီနှစ်2023ခုနှစ်ဇန်နဝါရီလ3ရက်သမ္မတဂျိုးဘိုင်ဒန်လက်ထက်အထိနောက်ထပ်လွှတ်တော်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တာပါ။တိတ်မကြခင်ကပဲအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူလိုက်တဲ့နန်စီပလိုစီဟာအမေရိကန်သမိုင်းမှာတော့ပထမဆုံးနဲ့တဦးတည်းသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်ပြည်တော်စုထွေအရေးပါတဲ့ဥပဒေချမှတ်မှုတွေတိုင်းမှာနန်စီပလိုစီမပါခဲ့တာမရှိဘူးလို့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဒီမိုကရက်အများစုခေါင်းဆောင်တာဝန်ယူခဲ့သူအောက်လွှတ်တော်အမတ်ချက်ရှူမာကပြောပါရယ်
We cannot talk about the Affordable Care Act without mentioning Nancy Pelosi.
We cannot talk about the Affordable Care Act ကိုဆောင်ရှောက်မှုဥပဒေချမှတ်နိုင်ခဲ့တဲ့အကြောင်းပြောရင်နန်စီပလိုစီအကြောင်းမပါဘဲမပြေပါဘူးအမေရိကန်ကယ်ဆယ်ရေးအစီအစဉ်အကြောင်းပြောရင်လည်းသူပါပါတယ်အခြေခံစောင့်အောင်ဆိုင်ရာဥပဒေအကြောင်းပြောမလားမျိုးသမီးတွေပေါ်ကြံ့ဖက်မှုဆုံးသက်ရေးဥပဒေအလုပ်သမားတိုင်းဓာတ်တူများတာတဲ့လောဝါကလာစာရရှိရေးလီလီလက်ဗက်ဒ်ဥပဒေအကြောင်းမပြောမလားအမေရိကန်စစ်တပ်အတွင်းလိင်တူစုံမဲ့သူတွေစစ်မှုထမ်းခွေကိစ္စလားအကြောင်းအရာပေါင်းများစွာပြောကြတဲ့အခါမှာနန်စီဒီအလက်ဆန်ဒရိုပလိုစီဆိုတဲ့နာမည်မပါဘဲမပြီးပါဘူးဒါတွေအလုံးသူဆွတ်ဆောင်ခဲ့တာပ
ါဒီဇင်ဘာလ14ရက်နေ့ကလွှတ်တော်မှာနန်စီပလိုစီရဲ့ရုပ်ပုံကြီးကိုချိတ်ဆွဲတဲ့အခါနာအတွင်းအောက်လွှတ်တော်ခေါင်းဆောင်ဟောင်းချက်ရှူမာပြောသွားတာပါအရင်ကလွှတ်တော်အတွင်းမှာအောက်လွှတ်တော်ဥက္ကဋ္ဌတွေရဲ့ရုပ်ပုံတွေကိုဂုံပြုချိတ်ဆွဲထားတဲ့အခန်းတွေမှာအားလုံးကအမျိုးသားတွေဖြစ်ပြီးအခုခါမှာတော့အမျိုးသမီးတယောက်ပါဝင်လာနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုနေရာမှာပထမဆုံးအမျိုးသမီးဖြစ်ရတာဂုံယူသလိုနောက်ဆုံးမဖြစ်ဖို့လိုတယ်လို့နန်စီပလိုစီကဒီပွဲအတွင်းမှာပြောဆိုသွားပါတယ်
။ I'm really honored. My members had the courage to elect a woman speaker.That is not without courage.
ကျမတို့လွှတ်တော်အမတ်တွေရဲရဲဝဲဝဲနဲ့ကျမတို့အမျိုးသမီးလွှတ်တော်ဥက္ကဋ္ဌအဖြစ်ရေကောက်တင်မြှောက်ခဲ့တာကိုအစ်မတန်းမှဂုဏ်ယူပါတယ်။သူတို့ရဲ့ရဲဝင်ပြတ်သားမှုကြောင့်ဒီလိုဖြစ်လာတာပါ။စောစောကခေါင်းဆောင်တယောက်ပြောသွားသလိုပါပဲ။အနာဂတ်မှာလည်းလွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့်အမျိုးသမီးတွေဒီလွှတ်တော်တွေမှာရှိနေပါတယ်။ကျမအနေနဲ့ပထမဆုံးအမျိုးသမီးဖြစ်ရလို့ဂုဏ်ယူသလိုနောက်ဆုံးအမျိုးသမီးမဖြစ်ဖို့လည်းလိုပါတယ်။ဒါမှသာတကယ့်ကိုကောင်းမွန်တဲ့အောင်မြင်မှုလို့ပြောနိုင်ပါလေ။
နစီပလိုစီအမေရိကန်နိုင်ငံရေးမှာအမျိုးသမီးလွှတ်တော်အမတ်တွေအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်ရှေ့ဆောင်ကြိုးပမ်းခဲ့တဲ့သူပါ1989ခုနှစ်မှာပထမဆုံးအောက်လွှတ်တော်အမတ်အဖြစ်နဲ့သူစဖြစ်လာခြင်းကစလို့အမေရိကန်လွှတ်တော်အတွင်းအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းတွေကိုတော့အောက်လွှတ်တော်ဥက္ကဋ္ဌဌာဝန်နဲ့နောက်ဆုံးချင်းပါခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူကအမတ်တရားအလေးပေးပြောဆိုသွားပါတယ
် When I came to Congress there were 23 women 13 Democrats, no, 12 Democrats and 11 Republicans.
ဒီမှာလွှတ်တော်ရောက်တဲ့ချိန်လုံးကအမျိုးသမီးအမတ်23ယောက်ပဲရှိတာပါ။လွှတ်တော်အမတ်435ယောက်ထဲမှာဒီမိုကရက်အမျိုးသမီး12ယောက်နဲ့ Republican အမျိုးသမီး17ယောက်ရှိပါတယ်။အမျိုးသားက400ကျော်တောင်ရှိပြီးတော့အမျိုးသမီးက23ယောက်ဆိုတော့ဒီလိုတော့မဖြစ်သင့်ဘူးလေ။ဒါကြောင့်ကျမတို့ဒါကမဖြစ်မနေပြောင်းရမယ်ဆိုပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ကြတာပါ
။ဒီလိုကြိုးပမ်းခဲ့တဲ့ Nancy Pelosi အောက်လွှတ်တော်ဥက္ကဋ္ဌထာဝန်ကနေအနားယူရတဲ့အချိန်မှာတော့အမေရိကန်လွှတ်တော်နှစ်ရက်ပေါင်းမှာအမျိုးသမီးလွှတ်တော်အမတ်150နီးပါးအထိရှိလာခဲ့ပါတယ်။အမျိုးသမီးတွေကိုကိုကိုယုံကြည်မှုရှိအောင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေတက်လာအောင်နန်စီပလိုစီကရှေ့ကနေဦးဆောင်လမ်းပြခဲ့တာဖြစ်တယ်လို့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies လုံခြုံရေးလေ့လာမှုဆိုင်ရာ Asia Pacific Center ကပေါမခဒေါ်မီမီဝင်းဘတ်ကပြောပါတယ်
။သူကိုနိုင်ကလည်းအမြဲတမ်းလေအမျိုးသမီးတွေကိုပတ်မိုးပေးတယ်။ပတ်မိုးပေးတယ်သူလည်းအများအားပြောတယ်အမျိုးတွေသူရဲ့ခွတ်အရန်ကြိုက်တာသ be confident you know ko 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 yong chi ba bo no pi lo shin be confident naw pi lo ko ye power ko le ti ba a myo thami ma power she tu myae dan byo de di hon ne don't agonize organize no agonize so ba le vedana bo no khan sa niya de ko ko bai ko pu paung saung ye pi lo de si yong nya si yong nya jaw ro ma a yu sa o ya me bo no so so a lo myo ne tu ko nai ka le ma ro phit twa de lu de twae naw pi le pi yo tu a naw ka tet la de a myo thami de a mya yi twae le tu ku nyi pe de so ro le na khu lou lai de a kha ma de yu sa lu twae de ma a myo thami de a mya yi pa la de tu a us ma de ma ka bo no de ka ba long ko pya twa da a myo thami de blo power shi de a chang naw pi lo tu ပူပေါင်းဆောင်ရွက်အမျိုးသမီးတွေလုပ်နိုင်တဲ့အကြောင်းပေါ့နော်အမျိုးသမီးတွေရဲ့စွမ်းရည်သူပြသွားတာ
ကိုတယောက်တည်းရှေ့ရောက်လေးလို့မပြီးပဲကို့လိုပဲအမျိုးသမီးကောင်းဆောင်တွေပေါ်ထွက်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုရာကိုနန်စီပလိုစီလမ်းပြခဲ့တယ်လို့ပဲတခြားအမျိုးသမီးတွေလည်းစံနမူနာယူသင့်တယ်လို့ဒေါ်မမီဝင်းဘတ်ကပြောပါရယ်နန်စီပလိုစီဟာအမေရိကန်ပြည်ထောင်စုမှသာမကကမ္ဘာ့ဝန်လူခွင့်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ရှေ့တန်းကနေရက်တီပြောဆိုတဲ့သူတူဖြစ်ပါရယ်မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူဖြစ်တယ်လို့2015ခုနှစ်ကအမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ခဲ့မှုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံချပြီးဒီမိုကရေစီလှုပ်ရှားမှုကိုထိရောက်ရကူညီပံ့ပိုးနိုင်မဲ့ပြဋ္ဌာန်းချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးအဥပဒေ NDAA ကိုလွှတ်တော်အတွင်းသူ့ရဲ့ဦးဆောင်မှုအောက်မှာပဲပြီးခဲ့တဲ့နှစ်တုန်းကပြဋ္ဌာန်းနိုင်ခဲ့တာပါ
။သူကအမြဲတမ်းမျှတတဲ့အမျိုးသမီးပေါ့နော်ဆိုအကြောင်းမလို့လေသူသူ့ရဲ့ခေါင်းဆောင်မှုအောက်မှာဒီ NDAA မြန်မာနိုင်ငံကိုsupport ရဖို့အတွက်လည်းအောင်မြင်သွားတယ်ဆိုတော့အဲနောက်ပြီးတော့အရင်တော့လေသူကဒေါ်စုကိုလည်းရန်လေးစားပါတယ်ဆိုတော့လေ another နောက်ထပ်အမျိုးသမီးခေါင်းဆောင်တယောက်ကိုပေါ့နော်သူကလည်းကူညီပေးပါတယ်ဆိုတော့လေမြန်မာနိုင်ငံအမြဲတမ်းလုပ်ပေးတယ် human rights နဲ့ပတ်သက်ပြီးတော့လေသူအမြဲတက်ကြွကြွလုပ်ပေးတယ်ဆိုတော့မြန်မာနိုင်ငံနိုင်ငံသားတွေအတွက်ပေါ့နော်သူအရန်ဂျေစုဂျေစုတင်ဖို့တင်စရာရှိတယ်ပေါ့
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့နန်စီပလိုစီဟာအမေရိကန်သမိုင်းမှာအကောင်းဆုံးစွမ်းဆောင်နိုင်တဲ့အတော်ဆုံးလွှတ်တော်အမတ်လို့ဂုဏ်ပြုပြောပါတယ်ပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းနန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ထူးခြားပြောင်မြောက်တဲ့ဦးဆောင်မှုပေးနိုင်ရုံသာမကဒီမိုကရေစီစံတမိုးတွေကိုအထူးထိန်းသိမ်းကာကွယ်ဆောင်ရှောက်သူလို့ချီးကျူးပြောဆိုပါတယ်
You were not just a speaker of the House in this democracy, but you were a great defender of
ကမ္ဘာ့ဒီမိုကရေစီနိုင်ငံကြီးမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရုံတသက်မဟုတ်ပဲဒီမိုကရေစီစံတန်ဘိုးတွေကိုအထူးကာကွယ်ထိန်းသိမ်းစောင့်ရှောက်သူဖြစ်ပါတယ်ရွေးကောက်ပွဲတွေကိုလေးစားဖို့ဒီမိုကရေစီတန်ဘိုးတွေကိုကာကွယ်ထိန်းသိမ်းဖို့စကားနဲ့ရောလက်တွေ့ပါကိုယ်တိုင်လှုံ့ဆော်ပြခဲ့သူဖြစ်ပါတယ
်အမေရိကန်ခေါင်းဆောင်တွေတာမကကမ္ဘာ့ခေါင်းဆောင်တွေကပါလေးစားအသိမှတ်ပြုရတဲ့နန်စီပလိုစီဟာလူမှုအတိုင်းဝိုင်းအတွင်းအမျိုးသမီးတွေနဲ့ပတ်သက်တဲ့ထွေးခေါ်ယူဆမှုတွေပြောင်းလဲလာအောင်လုပ်ခဲ့တဲ့သူပါပဲလို့တော်မီမီဝင်းဘတ်ကလည်းပြောပါရယ်
။သူထားပါတဲ့အမွေနှစ်ကပေါ့နော်သူခုနအဲ့ဒီပြောသလိုပဲသူပြသွားတာကအမျိုးသမီးတွေကလုံနိုင်တယ်။နော်အမျိုးသမီးတွေဥဆောင်နိုင်တယ်။ you know သူတို့မှာအရေးချင်းဥဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိတယ်လို့သူကပြသွားတာ။ဟိုက်ပြသွားတာအနောက်ပြီးတော့နောက်အဲ့ဒါသူများအဲ့ဒါ society ကိုပြသွားတယ်နောက်လည်းပြီးလဲအမျိုးသမီးတွေအတွက်လဲသူက model လုပ်ပေးသွားတယ်ဆိုအမျိုးသမီးတွေ you know အခုဆိုလို့ရှိရင် speaker of the house လို့ပြောလိုက်လို့ရှိရင်အရင်တော့ဆိုလို့ရှိရင်ယောက်ျားပဲခေါင်းထဲမှာဝင်လာတယ်အခုကျတော့အမျိုးသမီးဝင်လာပြီ right ဆိုအဲ့ဒီဥစ္စာကကလေးတွေ main ကလေးတွေငငယ်လေးတွေသူတို့ဘာတနေ့ဘာဖြစ်ချင်လဲဆိုတော့သူတို့ dream ပေါ့နော်လုတ်တဲ့အခါမှာသူတို့အနာဂတ်အတွက် dream လုတ်တဲ့အခါမှာအဲ့ဒီဆိုအရင်ရည်ကြီးတယ်ဆိုအဲ့ဒါသူ့ရဲ့အမွေနှစ်ပဲလို့ပြောလို့ရတယ် change the mindset you know mindset ကိုပြောင်းအောင်လုပ်လိုက်တာ yeah
Maryland ပြည်နယ် Baltimore မြို့မှာ1940ခုနှစ် March လ26ရက်နေ့မှာမွေးဖွားခဲ့တဲ့ Nancy Pelosi ဟာနိုင်ငံရေးအစဉ်လာရှိတဲ့မိသားစုကနေဆင့်သက်လာခဲ့တဲ့သူပါဖခင်ဖြစ်သူ Thomas T. Alessandro Jr. ဟာအောက်လွှတ်တော်အမတ်တူဖြစ်ခဲ့တယ်လို့ပဲ Baltimore မြို့ရဲ့မြို့တော်ဝင်အဖြစ်နဲ့ဆက်နှစ်တာဝန်ထမ်းခဲ့တဲ့သူပါအလားတူအကိုဖြစ်သူကလည်း Baltimore မြို့တော်ဝင်အဖြစ်နဲ့၄နှစ်တာဝန်ထမ်းခဲ့တာမို့ Nancy Pelosi ဟာလည်းမိသားစုအစဉ်လာကိုဆက်လက်ထိန်းသိမ်းခဲ့တဲ့သူလို့ပြောရမှာပါအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူတဲ့အချိန်မှာတော့ Nancy Pelosi ဟာအသက်82နှစ်ရှိပါပြီလွှတ်တော်မှာအကြီးအကဲတာဝန်တွေဆက်မယူတော့ပေမဲ့လို့
သူကိုစားပြုတဲ့ကယ်လီဖိုးနီးယားပြည်နယ်မဲဆန္ဒနယ်၁၂ရက်လွတ်တော်မှဖြစ်တော့ဆက်လက်တာဝန်ထမ်းဆောင်နေစေဖြစ်ပါတယ်။သူမတူတဲ့စွမ်းဆောင်မှုတွေနဲ့အမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်တွေကိုအများသိအောင်ပြခဲ့တဲ့နန်စီ ပလိုစီဟာအမေရိကန်မျိုးသမီးတွေအတွက်သာမကကမ္ဘာတဝန်းကအမျိုးသမီးတွေအတွက်ပါဆန္ဒနမူနာယူစရာအမျိုးသမီးကောင်းဆောင်အဖြစ်နဲ့သမိုင်းဝင်ကြံရင်ခဲ့မဲ့သူဖြစ်တဲ့ဆူရာကိုတင်ပြရင်းနေပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမခင်ဗျာဆူလာရှင
်။ဒါကတော့အမျိုးသမီးနိုင်ငံရေးသမားတူလည်းဖြစ်အောက်လွတ်တော်ဥက္ကဋ္ဌဟောင်းတူလည်းဖြစ်တဲ့နန်စီ ပလိုစီရဲ့အကြောင်းတွေကိုစူးစီးတင်ပြခဲ့တဲ့မက်ကင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA စနေနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့သုဒ္ဓဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ပြပါအောင်မယ်။တနတ်ရောင်းချခွင့်ပိတ်ပင်လိုက်တဲ့ Illinois ပြည်နယ်ကတနတ်ပြပွဲမြို့တွင်းအဆောက်အုံတွေနဲ့ကဒေသကစိုက်ခင်းပလတ်စတစ်သုံးဆွဲမှုရှော့ချာရေးဂျိုးပန်းနဲ့ပလတ်စတစ်အိတ်ကုံစုံဆိုင်ပြတိုက်စားတဲ့အကြောင်းအရာတွေကိုကိုအောင်အောင်ကဒီတစ်ပတ်မှာစူးစီးတင်ပြပေးမှာပ
ါ။ Illinois ပြည်နယ် Velvie မြို့ကတနက်ပြပွဲပါ Illinois ပြည်နယ်မှာချင်းမုံရဲရိုင်ဖယ်အပါအဝင်တနက်အမျိုးအစားတချို့ရောင်းချခွင့်ပိတ်ပင်လိုက်ပြီးရက်ပိုင်းအကြာဇန်နဝါရီ14ရက်နေ့မှာတနက်ပြပွဲကျင်းပတာပါ။ Rifle တနက်အရှိကြီးမျိုးစုံနဲ့ပြင်းပမျိုးစုံပစ္စတိုစတာတွေကိုပြပွဲမှာရောင်းချခဲ့ပြီးစစ်ပြန်များပြအပါဝင်ဒီတာကတော်တော်များများလာကြပါတယ
်။ Yeah, the gun ban in Illinois.
ဒီနိုင်မှာလက်နက်ကင်ဆောင်ခွင့်ပိတ်ပင်တာဟာအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဒုတိယကြိမ်ပြင်ဆင်ချက်ကိုသာမဟုတ်ပဲတခြားဥပဒေတွေနဲ့လည်းမကိုက်ညီပါဘူး။ Illinois ဖွဲ့စည်းပုံဥပဒေအပိုက်20မှာလည်းလက်နက်ကင်ဆောင်ခွင့်လူတိုင်းမှာရှိတယ်လို့ရဲတွေရဲ့လုတ်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းဖော်ပြထားပါတယ
်။ Illinois ပြည်နယ်အုပ်ချုပ်ရေးမှူးJB Pritzka ရဲ့ဇန်နဝါရီ10ရက်နေ့လက်မှတ်ရေးထိုးအတည်ပြုတဲ့တနက်ရောင်းချမှုပိတ်ပင်တဲ့ဥပဒေထဲမှာတနက်မျိုးစားတော်တော်များများရောင်းချခွင့်ပိတ်ပင်ထားပြီးအဲ့ဒီထဲမှာတစ်ချက်ပစ်ပြီးတိုင်းနောက်တစ်ချက်အစင်သစ်ပစ်လို့ရအောင်ကြီးအစင်သစ်ပြန်ထိုးထားပေးတဲ့တလုံးတို့တနက်နဲ့မောင်းပြတနက်တွေကြီးကတ်တက်ဆင်ပြီးတော့ပြည့်ရတဲ့ပစ္စတိုတွေပါဝင်ပါတယ်လူကြိုက်များတဲ့အမေရိကန်လုပ်တနက်မျိုးစားတရာဇင်လောက်ကိုလည်းရောင်းချခွင့်ပိတ်ပင်ထားပါတယ်rifle အတွက်ကြီးစံ10ရောင်းနဲ့ pistol အတွက်ကြီးစံ15ရောင်းထက်ပိုပြီးတော့ထည့်ပစ်လို့ရတဲ့တနက်တွေရောင်းချကင်ဆောင်ခွင့်လည်းပိတ်ပင်လိုက်ပါတယ်။ဝယ်ယူကင်ဆောင်ထားသူတွေကတော့ရဲဌာနမှာမှတ်ပုံတင်ထားရမှာပါ
99.9% of the people I've talked to in the last
ဒါကပြောခဲ့တဲ့သူတွေတဲက69ရာခိုင်နှုန်းလောက်ကကျွန်တော်နဲ့သဘောတူပါတယ်။ဒါဟာဖွဲ့စည်းပုံနဲ့မကိုက်သလိုအဲ့ဒီလိုလည်းမဖြစ်သင့်ပါဘူး။တကယ်တမ်းပြောရရင်သူတို့ကဥပဒေကြောင်းအရာဖိဖိစီစီလုပ်လိမ့်မယ်လို့လည်းမထင်ပါဘူး
။ Illinois ပြည်နယ်ကတနက်ချစ်သူတွေကတော့ပြည်နယ် rifle အသည်အနေနဲ့အခုလိုလက်နက်ရောင်းချမှုပိတ်ပင်တဲ့ဥပဒေပြန်ရုပ်သိမ်းအောင်တနက်ကင်သူတွေနဲ့ဖွဲ့ထားတဲ့ပြည်နယ် rifle အသင်းကနေတရားစွဲဖို့လှူလာနေကြပါတယ်။ American ပြည်ထောင်စုမှာ Republican နဲ့ Democrat နိုင်ငံရေးယက်တီချက်အလိုက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့သဘောထားတွေလည်းကွဲပြားနေတာပါ။
The band all these people
လူအစုလိုက်ပြုံလိုက်သေစေတဲ့လက်နက်တွေစစ်ပွဲသုံးလက်နက်တွေဆိုပြီးပြောနေကြပါတယ်စစ်ပြန်တယောက်အနေနဲ့ပြောရရင်သူတို့ပြောနေတဲ့အဲ့ဒီလက်နက်တွေကိုကျွန်တော်သာဆိုစစ်မြေပြင်ယူသွားမှာမဟုတ်ပါဘူးတိုက်ပွဲထဲမှာဆို10မိနစ်တောင်ခံမှာမဟုတ်ပါဘူးဒါတွေဟာစစ်ပွဲသုံးလက်နက်မဟုတ်ပါဘူးနေ့စဉ်ပြစ်ခတ်လေ့ကျင့်တဲ့ rifle အစ်စ်မှာ
အမေရိကန်ဖွဲ့စည်းပုံဥပဒေဒုတိယမြောက်ပြင်ဆင်ဖြည့်ဆွတ်ချက်နှင့်အရာလူတိုင်းလက်နက်ကင်ဆောင်ခွင့်ရှိရမယ်ဆိုတာကို Republican တွေကကျင့်သုံးလိုတာဖြစ်ပြီး Democrat တွေကတော့အမေရိကန်မှာပြစ်ခတ်မှုတွေမကြာခဏဖြစ်ပွားလေရှိတာကိုထောက်ပြပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်စည်းစစ်ထိန်းချုပ်ဖို့လှူလာနေတာပါငြင်းငြိမ်းလှူလာတဲ့ပြည်သူ့ခွင့်ရေးလှူရှာမှုခေါင်းဆောင် Martin Luther King Jr. နဲ့ကျင်းပခဲ့တဲ့ Florida ပြည်နယ် Fort Pierce မြို့မှာလည်းပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်ကနလာကြတဲ့လူရှိဦးတနက်ထိမှန်ခဲ့ပြီးအဲ့ဒီထဲကတဦးသေဆုံးခဲ့ပါတယ်2023ခုနှစ်အတွင်းလူများတေကြေဒဏ်ရာရတဲ့ပြစ်ခတ်မှုမျိုးဖြစ်တာအကျဉ်30ထက်မနည်းရှိပြီလို့ Gun Violence Archive မှတ်တမ်းတွေကဆိုပါတယ
်
ကျွန်တော်ရက်ချီနေတော့လူအစီကနေတနက်တန်နှစ်ချက်စကြားပါတယ်နောက်တော့တနက်ပြစ်တန်တွေထပ်ကြားရပြီးလူ1500လောက်ထွက်ပြေးလာကြတယ်လို့ကိုရင်ကြုံတွေ့ခဲ့တဲ့ Charlie Frank Matthews ကပြောသွားတာပါရဲတွေကတော့ကြီးကွန်း50လောက်ရှာတွေ့ခဲ့ပါတယ်။အဲ့ဒီနေ့မှာပဲကယ်လီဖိုးနီးယားပြည်နယ်ဂိုရှန်မှာပ ပစ်ခတ်မှုကြောင့်လူ6ဦးသေဆုံးသွားပါတယ်အခုလိုပစ်ခတ်မှုတွေကြောင့်အမေရိကန်ရှစ်ပြည်နယ်နဲ့ဝါရှင်တန်ဒီစီမှာအီလီနွိုက်မှာလိုအလားတူလက်နက်ဝယ်ယူရောင်းချခွင့်ပိတ်ပင်ထားပါတယ်တမရဂျိုးဘိုင်ဒန်ကလည်းတခြားပြည်နယ်တွေအနေနဲ့အထူးသဖြင့်ချေမိုးရေးသဏ္ဍာန်မျိုးစွာတွေဝယ်ယူကိန်းဆောင်ခွင့်ပိတ်ပင်ဖို့တိုက်တွန်းပါတယ်တနက်ကိန်းဆောင်လူသူတွေကတော့ဥပဒေလိုက်နာတဲ့အမေရိကန်တွေအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့ဝါသနာအရပစ်ခတ်ဖို့နဲ့အမဲလိုက်ရမှာအသုံးပြုဖို့ဖွဲ့စည်းပုံကပေးရထားတဲ့အခွင့်အရေးအရာဆက်လက်ကန့်ဆောင်မှာဖြစ်တယ်ဆိုပြီးတော့ပြောဆိုကြပါရခင်ဗျာ။ဩဂ္ဂဆနာဘီဟန်ဟာကောလိပ်ကျောင်းသူဘဝမှာကတည်းကမြို့ပြအဆောက်အုံတွင်စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလာတာပါ။နောက်ဆုံးနဲ့ကျောင်းသူဘဝမှာတော့ဒီစိုက်ပျိုးရေးအလုပ်ကိုပဲဒီဇိုင်းမမှန်လုပ်ဖို့ရွေးချယ်ခဲ့မိတယ်လို့ဆိုပါရ။
I found myself in New York City initially.
New York ကိုရောက်လာတော့ကမ္ဘာတဝန်းမျိုးပြစိုက်ပျိုးရေးနဲ့ပတ်သက်တဲ့ကုမ္ပဏီမှာအကြံပေးအဖြစ်လုပ်လုပ်ပါတယ်။မြေကြီးတွေကိုင်းပြီးအလုပ်လုပ်ရတာကိုကြိုက်တယ်လို့စိုက်ပျိုးရေးကိုလက်တွေ့ကျကျလုပ်ရတာဒီလုပ်ငန်းပိုတိုးတက်လာအောင်လုပ်ချင်ပါတယ်
။စိုက်ခင်းမှာမြေကြီးပေါ်တင်ပြီးတော့စိုက်တဲ့ဆလတ်ရွက်နဲ့တခြားစားပင်ငယ်တွေစားလို့ရတဲ့ပန်းပွင့်တွေနဲ့မြေကြီးမပါဘဲစိုက်လို့ရတဲ့အပင်အမျိုးအစားအလုံးပေါင်း25မျိုးကနေ30လောက်အထိစိုက်တယ်လို့ဆိုရတယ်။ဒီစိုက်ခင်းကစားပင်တွေကိုတဘာဝအတန်ရှင်သန်ကြီးထွားလာတဲ့ဟင်းဒီဟင်းရွက်အဖြစ်သတ်မှတ်ခံထားရပြီးဒါဟာ organic အမျိုးအစားနဲ့ဆင်တူပါတယ်။စိုက်ခင်းမှာပိုးမကျအောင် insect တွေကိုတိုက်ထုတ်တဲ့တခြားပိုးကောင်ငယ်လေးတွေကိုလည်းပြန်ထည့်ထားတယ်လို့ပြောပါတယ်။မြို့ပြတွေမှာစားသုံးကြတဲ့အစားအစာတွေကိုမိုင်းရထောင်ချီဝေးတဲ့ဒေသတွေကတင်ပို့ရတာကြောင့်ငွေကုန်ကြေးကျစေပူများတယ်လို့ယင်နဲ့တည်ယူပို့ဆောင်ရမှာလဲကာဗွန်နိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုပိုများလာစေနိုင်တာပါ။ရာသီဥတုပူနွေးဖောက်ပြန်မှုကြောင့်စိုက်ပျိုးရေးကဏ္ဍမှာလဲကုလနီလန်းတွေရှာလာတာပါ
။ So I definitely think that this model was
ဒီပြမှာစိုက်မယ်ဆိုရင်တော့ပိုးပြီးတော့ကျမ်းမာရေးနဲ့ညီညွတ်တဲ့ဟင်းဒီဟင်းရွက်တွေရနိုင်တယ်လို့အခုဆိုရင်သတင်းပတ်တိုင်းဈေးဝက်ကိုတင်ပို့နေပါတယ်။စိုက်ခင်းမှာဆိုရင်လေ10ရက်ကနေ14ရက်အတွင်းရိတ်သိမ်းပါတယ်စိုက်ခင်းကထွက်တဲ့သီးနှံတွေကိုအပတ်စဉ်ဝယ်ယူသူတွေရှိသလိုစားတော့ဆိုင်တွေစဖိုမှုတွေကုံစုံဆိုင်တွေကိုလည်းရောင်းချပါတယ်ခုကအချိန်ပြည့်အချိန်ပိုင်းလှုပ်သားတွေခန့်ထားပြီးမြို့ပြစိုက်ခင်းတွေတည်ထက်ပိုးပြီးတော့ချက်ထွက်နိုင်ဖို့သူကဆန္ဒပြင်းပြနေပါတယ်ခင်ဗျာပလတ်စတစ်သုံးစွဲမှုကိုရှင်းချဖို့ကြိုးပမ်းတဲ့အနေနဲ့အသုံးပြုပြီးသားပလတ်စတစ်တွေကိုပြန်လည်တန့်စင်ပြီးကုံစုံဆိုင်ပြလိုက်ပြုလုပ်ထားသူကမီရှိဂန်ပြည်နယ်ကရူဘင်ဖရိုဟတ်ပါသူကုံစုံဆိုင်ကိုလာသူတွေအနေနဲ့တစ်ခါသုံးပလတ်စတစ်ပစ္စည်းတွေကိုလူတွေဘလောက်အထိအရှံပဲသုံးနေကြရတယ်ဆိုတာကိုသတိပြုမိစေချင်တယ်လို့သူကပြောရတယ်
So this is the plastic bag store.
ဈေးတော်ဝယ်တဲ့အခါမှာ plastic 8 3 လီတာထပ်ပြီးတော့တည်လာတာကိုကြည့်ပြီးတော့အကြံရခဲ့တာပါ။လူတွေရဲ့နေစဉ်ဘဝမှာ8တွေဘလောက်တောင်သုံးကြသလဲဆိုတာတွေ့ရတော့အင်မတန်ကိုအံ့အားသင့်ပါတယ်။အထိပ္ပယ်မရှိပါဘူး
။ကုံစုံဆိုင်ပြရိုက်မှာ plastic တွေကိုသုံးပြီးတော့အသားအသီးရွက်အချိုရည်ဘူးကြက်ဥကိတ်အမျိုးအစားထောင်တဲ့ချီကိုပြုလုပ်ပြသထားပါတယ်။ plastic တွေကိုတော့လမ်းတွေပေါ်နဲ့အမိုက်ပုံးတွေထဲကရတာပါ။ plastic အများပြအခုလို့သုံးတာရဲ့အကျိုးဆက်အန္တရာယ်နဲ့အနာဂတ်မျိုးဆက်တွေရင်ဆိုင်ရနိုင်တဲ့အန္တရာယ်ကိုသတိပြုနိုင်အောင်အခုလိုပြသတာလို့ဆိုရတယ
် I hope that we can continue to tour this
ဒီလိုဆိုင်မျိုးတခြားနေရာတွေမှာထပ်ဖွင့်နိုင်မယ်လို့မျှော်လင့်ပါတယ်ဒီလိုဆိုင်ဖွင့်တာဟာအကျိုးမရှိသလိုဖြစ်မယ်လို့တော့မထင်ပါဘူ
း plastic ကုံစုံဆိုင်ပြရိုက်ကို February 5ရက်နေ့အထိ Michigan ပြည်နယ် Ann Arbor မှာဖွင့်လှစ်ထားမှာပါဝင်ကြေးက30ပါကျောင်းသားတွေဆိုရင်တော့20ပါ Michigan အနုပညာပြရိုက် Guitar Tech တို့နဲ့တခြားအသင်းအဖွဲ့တွေရဲ့ထောက်ပံ့မှုနဲ့အခုလိုအစီအစဉ်ကိုအကောင့်ထဲပေါ်လာပါဒီလိုပြပွဲကို2020တုန်းက New York Times Square မှာပြသခဲ့ပြီး Los Angeles, Chicago, Austin နဲ့ Australia မှာလည်းပြသခဲ့ပူပါရခင်ဗျာ
ဒါကတော့တုဒ္ဒဆုံနဲ့ American တခွင်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြတိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ပါမယ်။ဇန်နဝါရီလ12ရက်နေ့ကအုတ်ကျင်းကရေခဲစက်ရုံမှာအမိုနီးယားယူဆိတ်မှုကြောင့်လူအများအပြားဆေးရုံရပ်ခတ်ရပြီးတည်ဆုံးမှုမဖြစ်ခဲ့ပေမဲ့လွန်ခဲ့တဲ့ဆယ်နှစ်ကတရုတ်နိုင်ငံရှန်ဟိုင်းကအေးအေးကန်းတူလောင်ရုံမှာအမိုနီးယားယူဆိတ်မှုကနေလူပေါင်း15ဦးတည်ဆုံးတဲ့အထိဖြစ်ခဲ့ရပါတယ်။လူသားတွေအတွက်အင်မတန်အသုံးဝင်တဲ့အမ်မိုနီးယားကိုသုံးဆွဲတဲ့အခါမှာရုပ်စိတ်မှုမဖြစ်အောင်သတိထားဖို့ဓာတုဗေဒပညာရှင်ဒေါက်တာခင်ပေါင်ညိုကသတိပေးပါတယ်။ဒေါက်ခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အုတ်ချင်းကရေခဲစေရုံတစ်ခုမှာပါ ဆရာဒီအမိုးနီးယားတွေယိုစိတ်မှုဖြစ်တယ်ဆိုပြီးတော့လူ40လောက်ဆေးရုံထဲလို့သိရပါတယ်ဆရာဟိုအမိုးနီးယားသုံးဆွဲတာတော့အန္တရာယ်ကြီးပါလားဆရာ
အမိုးနီးယားသုံးဆွဲတော့အနေငယ်လားအရေးရှိပါတယ်အရင်ကရေခဲတက်တာလေးမှလည်းသူတို့သုံးဆွဲခဲ့တယ်နည်းနည်းအန္တရာယ်ရှိတယ်ဆိုတော့ရေခဲတက်တာလေးမှာအမိုးနီးယားမသုံးဘူးနဲ့ဖရီယန်လိုမျိုးပြောင်းသုံးကြတယ်ဒါပေမဲ့အမိုးနီးယားကသဘာဝအပတ်ဝန်းကျင်အန္တရာယ်ကင်းစေတယ်ဆိုတော့သုံးကြတာများပါတယ်အဲတော့အပြင်မှာသုံးရတဲ့ဟာလိခွတ်တယ်ဗောလေယူစိတ်မှုတွေဖြစ်လာတယ်ဆိုရင်အပတ်ဝန်းကျင်ကနည်းနည်းလေးအန္တရာယ်ရှိပါတယ်အပြင်ကို leak ဖြစ်လို့တော့မရဘူး။ယူစိတ်ရောမျက်စိတွေကဖြစ်တဲ့ဆေးရုံတွေကရောက်တဲ့အထိနော်အန္တရာယ်ရှိနိုင်တယ်
။ဟုတ်ကဲ့ပါဆရာ။ဆရာဒီအမိုးနီးယားနဲ့ပတ်သက်ပြီးတော့ nation ပြပေးပါဆရာ။အမိုးနီးယားဆိုတာဘာပါလဲဆရာ
။ဓာတ်ပုံရအနေနဲ့ပြောတော့အမိုးနီးယားမှာ nitrogen နဲ့ hydrogen ပါတော့ဒီနှစ်မျိုးကပါတယ်။အမိုးနီးယားက H2O နဲ့ဆင်တူပါတယ်။ water မှာ H နဲ့ O နဲ့ပါတယ်။အမိုးနီးယားမှာကြာတော့ N နဲ့ H နဲ့ပါH2O နဲ့ NH3 ရယ်ဒီလိုမျိုး NH3 ဆိုအမိုးနီးယားရှိအဲ့တော့ရေကအဓိကတော်တော်လေးကြာတယ်ဘူးအမိုးနီးယားပဲတစ်ချိန်ကျရင်အဓိကကြာမလားဆိုတော့ဒီမှာသိပ္ပံပညာရှင်တွေစဉ်းစားကြတယ်အဲ့တော့ NH3 ကအမိုးနီးယားဖြစ်တယ်သို့တော့သူက alkaline လို့ခေါ်တဲ့ base ကိုရှိတယ်ဗောထုံးလိုမျိုးနော် base ကိုရှိတယ်ကျွန်တော်တို့တံမြန်အဓိကကျတော့ acid ကိုရှိတယ် acid တူပြောမြန် base ကိုဒါကြောင့်အမိုးနီးယားကိုအပြင်လူနဲ့ထိတွေ့တဲ့အခါမှာ base ကလူနဲ့သိပ်မတွေ့မတက် acid ဆိုလူနဲ့တက်ဥပမာချင်းသံမြာစီမျက်နှာပေါ့ဘာညာလှတယ်ဘာညာပြောကြတယ်သံမြာစီအသားရေလှအောင်သုံးလို့ရတယ်အဲအမိုးနီးယားကြောင့်အဲ့ဒါပြောင်းတယ်သံမြာစီကအရေကမျက်စိတဲ့ဝင်ရင်ပြဿနာမရှိဘူးမအမိုးနီးယားကြောင့်ပြဿနာအကြီးကြီးရှိရဲ့သူကအသားရေတွေထိတဲ့မြောက်ကိုသူကနည်းနည်းလေးစပ်ဖြစ်ပြီးဖြစ်တယ်နာကျင်စီတယ်သူက irritate ဖြစ်တာပေါ့ဒီတကယ်ကြတော့အမိုးနီးယားကအဆစ်ရပြောင်းမြင်ကျွန်တော်တို့လူတွေနဲ့သိမ့်မတည့်တဲ့ပစ္စည်းဖြစ်တယ်လူတွေကခုခန္ဓာထဲမှာလည်းအမိုးနီးယားရှိပါတယ်ဒါကြောင့်ကျွန်တော်တို့ကအများကအမိုးနီးယားကိုပြန်ထုတ်တယ်အမိုးနီးယားမှာရှိတဲ့ nitrogen ကကျွန်တော်တို့အတွက်သုံးတဲ့ protein ဖြစ်တယ် protein ကိုဒီအမိုးနီးယားရှိတဲ့ nitrogen ကအပင်တွေလည်းသုံးပါတယ်ဒါကြောင့်အမိုးနီးယားကတစ်ဖက်ကလည်းအသုံးဝင်တယ်လို့တစ်ဖက်ကလည်းသတိထားသုံးရမယ့်ပစ္စည်းဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာအမိုးနီးယားကဆက်သက်လို့ဒီလိုမျိုးအန္တရာယ်ရှိတယ်ဆိုလို့ရှင်ဒီအမိုးနီးယားယိုစိတ်မှုတွေပါတယ်ဖြစ်လာရင်ဘယ်လိုရှောင်နိုင်မှာလဲဆရာဘယ်လိုသတိထားသင့်မှာ
အမိုးနီးယားယိုစိတ်မှုဖြစ်လာတဲ့ခါကျအမိုးနီးယားကလေထက်ကိုနည်းနည်းပေါ်တာပေါ်သွားတာများတယ်အောက်မှာနေရင်တော့နည်းနည်းလေးဆက်သွားတာပေါ့အမိုးနီးယားရဲ့သိပ်သီးဆက်က9ဖြစ်တယ်လေရဲ့သိပ်သီးဆက်က14.5ဖြစ်တယ်ဒါကြောင့်သူကအများကပေါ်တက်ပြန်သွားလိမ့်ရှိသို့တော့တရရဲ့ထိပ်ွေးမှုတွေကတော့ရှိမှာပေါ့များနေအကုန်လုံးရှိမယ်ဒီကမာယုတ်အုတ်ကျင်းမှာတော့လူ30လောက်ဆေးရုံရောက်တယ်ဆိုတော့တကယ်ပဲသူကတရရဲ့ထိပ်ွေးတာပေါ့အဲ့တော့တက်တာချင်းတကယ်ကတော့လွယ်လွယ်လေးပါပဲအပညာရှင်တွေပြောတယ်အဝဆွတ်ရေဆွတ်တတ်တဲ့မျက်နှာအုတ်တဲ့ဟာလေးတခုလုံးလိုက်ပေါ့ဒါမှမဟုတ်မျက်လက်သုပ်ကမျက်နှာသုပ်ကပေါ့ရေဆွတ်ပြီးမျက်နှာမှာအုတ်ထားပါအသက်ရှူလို့မရရင်ပစံတယ်ပဲရှူပါနှာခေါင်းလည်းမရှူနိုင်ပစံတယ်ရှူပါကျွန်တော်တို့အခုချိန်မှာဆိုရင် mask တွေရှိတယ်နှာခေါင်းစည်းတွေကိုရေဆုပ်ပြီးတော့တတ်ထိုင်နေတက်တာပါသို့တော့ဒီသူကမျက်စိတဲ့ဝင်တယ်တော်လေးကိုဆက်ရှိနေတဲ့မျက်စိဒုက္ခပေးနေတယ
်ဘယ်လိုဒုက္ခပေးတာပါလဲရှင
်ဘာလို့ဒုက္ခပေးလဲဆိုသူအက်ကာလီကျွန်တော် acid နဲ့မျက်စိကဘာအပင်မဖြစ်တဲ့ပေမဲ့အက်ကာလီနဲ့ထိဆက်တော့ဆက်ပြားလေဒီတိုင်းကဆက်ပြားလေကျွန်တော်တို့ဟိုကလို့ရင်ဆက်တာမျက်စိဆက်တာဆက်ပြားရဲ့အက်ကာလီကြောင့်ဒါကြောင့်ဒီအကလီကမျက်စိကိုဆက်တယ်နောက်တော့ဒီကအသားတွေကိုဒုက္ခပေးနိုင်တယ်ဒါလေးကိုသတိထားတော့လောက်ချောင်းတော့ရပါတယ်သူကတော့သွေးနဲ့ဝင်နေရှူလိုက်တယ်ဟိုကင်ဆာဖြစ်နေတယ်ကြောက်ကတ်ထိတယ်ဘာညာနည်းနည်းပါရှိပါဒါပေမဲ့အဲ့လိုတွေကနေ့တိုင်း expose လုပ်နေတယ်နေ့တိုင်းထိတွေ့နေတယ်အမိုးနီးယားဆက်ပြီးလုပ်နေတယ်ကနည်းနည်းသတိထားမှဖြစ်ကြံတဲ့လူကသိမ့်မဖြစ်ပါဘူးအဲ့ဒီအမိုးနီးယားကလူတိုင်းမှာလည်းရှိပါတယ်ငားတွေမှာလည်းရှိတယ်ကျွန်တော်စားတဲ့ငားတွေမှာသူယူရီးယားတွေမပိပေါ်ပေါ်မှာဒီမှာအဲ့မှာအများကြီးပါတယ်အဲ့ဒါပြီးရင်ကျွန်တော်တို့ကကိုယ်ခန္ဓာအမိုးနီးယားခြေဖြတ်ပြောနော်ဒီယူရီးစီးကနေပြီးတော့တစင်ထွက်သွားပါတယ်ဒါအန္တရာယ်အများကြီးမရှိပါဘူးသို့တော့ဒီလိုမျိုး ယူဆိတ်မှုအတွက်ကိုဒီ safety ကအရင်သတိထားပါလေ။အရင်ခက်ကအမိုးနီးယားကိုကျွန်တော်တို့ကရေကဲသစ်တာမှာသုံးတယ်။နောက်ပိုင်းကျတော့ရေကဲသစ်တာဆိုအိမ်ထဲမှာရှိတော့အမိုးနီးယားသူကလည်းလည်းစားတယ်။သူက corrosive ဖြစ်တယ်။အသားရေကြီးစားတဲ့လိုပဲတန်နေပါလေစားတယ်။အဲ့တော့မစားနိုင်တဲ့ plastic တူတော့ရှိတာပေါ့။ဒါပေမဲ့မစားဘဲနဲ့စားရင်ပေါက်။ပေါက်ရင်ဒီကတည်းကပေါ့လို့ဆိုအိမ်ထဲမှာအမေရိကလိုအင်္ဂလန်လိုလို့ကြာတော့အိမ်ထဲကလုံးနေတာပဲအဲ့ဒီအငွေရောက်လာဆိုအနားရောက်လာဒုက္ခရောက်တယ်သူတို့ဘလုံးကမခံစားနိုင်ဘူးဒါကြောင့်နောက်ဝိုင်းကျတော့အမိုးနီးယားအစား free ရောက်လို့တုံးလာတယ်အဲ့ဒီကောင်ကတုံးတော့ဘာမှအနားမရှိဘူးသူလည်းဒုက္ခမပေးဘူးစားလည်းမစားဘူးအင်းနာဖြစ်တယ်အမလန်ကောင်းတယ်သို့တော့သူလည်းစိတ်ယုံမထွက်တော့အချိန်ကြာလို့အပြင်းပြစ်ပြစ်ဒီဘောရောက်ဝင်သူကလည်းအမြင့်ကိုတက်ဒီတဲကိုရောက်ပြီးရင်သူကဥဆုံးထွာထိရောက်တော့ဥဆုံးထွာကိုဖျက်ဆီးတော့အဲ့တော့ကဘာမှာဥဆုံးထွာပေါက်တယ်ဥဆုံးထွာပေါက်တယ်ဆိုတာအဲ့ဒီ free ရောရောက်ဖြစ်တယ်အဲကြောင့် free ရောကကဘာဝင်ပေါက်ဝင်ကျင်ကိုဖျက်ဆီးစေတယ်ဒုက္ခပေးတယ်ဆို free ရောကိုချို့နေရာပိတ်တယ်ဒါပေမဲ့သူတို့အမျိုးမျိုးပြောင်းတော့လုတ်ကြတယ်သူကောင်းတဲ့ outside အကြီးကိုတော့လုတ်ကြတယ်အဲ့တော့အကြီးကလည်းအဝေးပြောင်းဖို့လွယ်တဲ့ဟာပေါ့အဲ့ဒါအေးကံလို့လို့ရတယ်ပစ္စည်းတွေပဲအမိုးနီးယားကတော့သူ့ကတော့အခြေခံကြဆုံးဖြစ်တဲ့အတွက်အမိုးနီးယားပဲပြန်သုံးဖို့အများကြီးစိတ်ကူးနေကြတော့ပေါ့ဒီတော့အမိုးနီးယားအန္တရာယ်မရှိအောင်ဘာတွေလုပ်ကြမလဲဆိုတော့ဆက်ပြီးတော့သူတို့သူတည်သနာလည်းလုပ်နေကြပါတယ်ကျွန်တော်တို့သိပ္ပံပညာရှင်တွေကဒါတွေကိုအကောင်းဆုံးဖြစ်အောင်ဘယ်လိုစူးစမ်းမလဲဆိုတာလုပ်ကြပြီမဲ့တစ်ခုကအကောင်းဆုံးပဲနောက်တစ်ခုကပြတ်တာတွေလည်းရှိတတ်ပါတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်။ဒါကတော့ဒေါက်ခင်မျိုးသက်အပတ်စဉ်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကိုစာရေးသားလို့ရဆိုလို့ရှိရင်တော့အီးမေးလ်ကနေရေးသားနိုင်ပါတယ်။အီးမေးလ်လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။ဂျာမနီနိုင်ငံနေနဲ့လက်ပတ်အမျိုးအစားတိုက်ခိုက်တန့်ကားတွေကိုဒီချိန်မှာယူကရိန်းကိုပေးမှာမဟုတ်သေးဘူးလို့ပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ကြီးတဲ့ပူတွဲစေဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီတို့ကလည်းတောက်ကြံလေးကအတူပြောကြားခဲ့ကြတာပါ။ဂျာမနီနိုင်ငံမှာရှိတဲ့ American Ramstein လေးတဲ့အခြေဆိုင်စခန်းမှာပြုလုပ်တဲ့ Ukraine ပေါ်ထောက်ပံ့ပေးရေးနိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။တန်ကားတွေအကူအညီပေးရေးအတွက်သဘောထားကွဲလွဲနေတာနဲ့ပတ်သက်ပြီး Ukraine အနေနဲ့ဘဝင်မချဖြစ်နေပေမဲ့ဒီညီလာခံကိုတော့ပြုလုပ်တာပါ။ဒီညီလာခံမှာ Ukraine သမ္မတ Volodymyr Zelensky ကတိုက်ခိုက်ရေးတန်ကားတွေအကူအညီပေးဖို့တိုက်ရိုက်မြစ်တာရပ်ခံခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂအနေနဲ့အီရန်နိုင်ငံကအစ္စလာမစ်တော်လှန်ရေးအစောင့်တပ်ဖွဲ့ IRGC ကိုပိတ်ဆို့ဒဏ်ခတ်မှုတွေထပ်ပြီးချဖို့မျှော်လင့်နေတယ်လို့ဥရောပကောင်စီအရာရှိတွေကတောက်ကြနေမှာပြောပါတယ်။ဥရောပပါလီမန်ကနေ EU ဥရောပသမဂ္ဂတတ်မှတ်ထားတဲ့အကြံဖက်အုပ်စုဆင်းနဲ့မှာဒီအီရန်အစ္စလာမစ်တော်လှန်ရေးအစောင့်တပ်ဖွဲ့ကိုလည်းထည့်သွင်းဖို့တိုက်တွန်းခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အာဆီယံဖွဲ့စည်းအနေနဲ့အကြောင်းကိစ္စတစ်ခုတည်းကိုသာမူတည်ပြီးအဓိကထားဆွေးနွေးတဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်မြန်မာအရေးကိစ္စတစ်ခုကိုပဲဇောင်းပေးလုပ်မှာမဟုတ်ဘူးလို့အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားကပြောပါတယ်။အိန္ဒိယကသရီလင်္ကာအတွက်ချီးငွေအာမခံချက်ထပ်တိုးပေးလိုက်တဲ့အတွက်သရီလင်္ကာအကြက်သေးဖြည့်ရှင်းမှုလိုအပ်နေတဲ့ချီးငွေကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကနေချီးယူဖို့ပို့ပြီးနှိစက်သွားပါပြီ
။တရင်ချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲတန်လွင့်စီစီတင်ကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူပဲအေတိုင်တို့ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။သောတာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.